Welcome to the Voice of America in Burmese.
Mingla nya chama tora shin mya shin VOA American tan ga ni 2022 khu ni November 29 ye tanin na ni nya bai VOA Myanmar bai season ni ko American bi taw su Washington DC myo daw ga ni dai ye thoun lin pe ni ba bi Myanmar san daw chain nya 9 nai ga ni 10 nai thi season ni ko do climb to meter 1925 ne 31 do ga ni dai ye na sin nai ma bi shin ဒီကနေ့ညအတွက်အစီအစဉ်မူကကျွန်မစုမော်ပါရှင်
။ညာညကြပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝင်လိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့အသစ်တွေ့ရှိတဲ့ COVID-19 မျိုးကွဲဗီဇာကူးစက်မှုတွေဥရောပတိုက်မှာအတော်များများတွေ့လာနေရပါတယ်။ဩစတြေးလျအစိုးရရဲ့ရင်းနှီးမြှုပ်နှံမှုငွေတွေဟာမြန်မာစစ်တပ်ကိုလက်နက်ရောင်းတဲ့ကုမ္ပဏီတွေမှာရင်းနှီးမြှုပ်နှံထားတယ်လို့ဆိုပါတယ်။ရုရှားကမြန်မာကိုလေကြောင်းကာကွယ်ရေးစနစ်တွေရောင်းချခဲ့ပါတယ်။ဒီသတင်းတွေဘာဝင်တခြားထူးခြားတဲ့သတင်းတွေကိုတော့ဥတမောင်တန်းနဲ့အတူတင်ပြပေးသွားပါမယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းနေတဲ့အတူမြန်မာနိုင်ငံမှာကူးစက်မြန်ဒယ်လ်တာမျိုးကွဲကြောင့်မို့လို့ကိုဗစ်ဒဏ်ကတော်တော်လေးခံခဲ့ရပါတယ်ဒါကြောင့်အသစ်ထွက်ပေါ်လာတဲ့ဗီဇာပြောင်းအိုမီကရွန်ပိုးကူးစက်ပြန့်နှံ့မှာကိုပြည်သူတွေဘက်ကဘယ်လိုသဘောထားရှိပါသလဲ
ဒီအာဖရိကမှာဖြစ်နေတဲ့မျိုးဗီဇာအသစ်ကိုဗစ်ပိုးပါပေါ်တော့ကျွန်တော်တို့ဒီမြန်မာပြည်တော့မရောက်သေးဘူးဒါပေမဲ့ကျွန်တော်တို့ရောက်မှာကိုလည်းစိုးရိမ်နေရောက်ခဲ့ရင်လည်းကျွန်တော်တို့ဘက်ကသက်ဆိုင်
ပြည်သူတဦးကနေပြီးတော့သူ့ရဲ့စိုးရိမ်ချက်ပြောပြပေးခဲ့တာပါဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ဒီကိုဗစ်မျိုးကွဲအသစ်ကြောင့်ပဲလုပ်ငန်းတွေပြန်ဆဖို့အားယူနေတဲ့မြန်မာနယ်စပ်ကုန်သွယ်ရေးပြန်ဖွင့်နိုင်မှုကတော့မရေမရာဖြစ်နေပါတယ်ရိုဟင်ညာတွေပေါ်မှာမြန်မာစစ်တပ်ကလူမျိုးတုံးချင်းလင်းတပ်ဖြတ်မှုတွေလုပ်ခဲ့တယ်ဆိုတဲ့ဆွဆဲချက်ကိုစစ်ဆေးနိုင်မှုအာဂျင်တီးနားနိုင်ငံရာဇဝတ်မှုဆိုင်ရာပြည်ထောင်စုတရားရုံးကလက်ခံလိုက်ပါတယ်ဒီလိုသတင်းအနေနဲ့အတူရှမ်းမြောင်းနဲ့ကချင်ဘက်ကတိုက်ပွဲသတင်းတွေကိုလည်းတင်ဆက်ပေးမှာပါဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ခန္ဓာတွေကိုနားဆင်ရဖို့ရှိပါတယ်ရှင်အခုရင်းဆုံးကတော့တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ဦးတင်မောင်တန်းတို့ကတင်ပြပေးကြပါလိမ့်မယ်ရှင
် COVID-19 မျိုးကွဲသည့် Omicron ကူးစက်နေသူ6ဦးစကော့တလန်မှာတွေ့ရှိကြောင်းအစိုးရကဒီကနေ့အတည်ပြုပြောကြားလိုက်ပါတယ်ရောဂါပိုးကူးစက်ခံရသူတွေအနေနဲ့ဘယ်နေရာကကူးစက်တယ်ဆိုတာအတိအကျမသိရသေးကြောင်းတချို့ကူးစက်သူတွေဟာခရီးသွားလို့မဟုတ်ဘဲလူမှုအတိုင်းဝိုင်းအတွင်းမှာတွင်ကူးစက်တာမျိုးဖြစ်နေကြောင်းစကော့တလန်အစိုးရကပြောပါတယ်ကနေဒါနိုင်ငံမှာလည်းအိုမီကရွန်မျိုးကွဲသည့်ကူးစက်နေသူတွေ့ရကြောင်း Ontario ပြည်နယ်ကျန်းမာရေးဝန်ကြီး Christine Elliott ကပြောပါတယ်အခုကူးစက်ကြောင်းတွေ့ရသူတွေဟာယောဂါပိုးမျိုးကွဲသည့်စတင်တွေ့ရှိတဲ့တောင်အာဖရိကနိုင်ငံတွေကိုသွားရောက်ခဲ့ကြတာမဟုတ်ဘဲနိုင်ဂျီးရီးယားနိုင်ငံကပြန်လာကြသူတွေဖြစ်တယ်လို့ပြောပါတယ်။နယ်သာလန်နိုင်ငံမှာတော့တောင်အာဖရိကနိုင်ငံကပြန်လာတဲ့ခီးသည်တွေကနေအိုမီကရွန်ရောဂါပိုးမျိုးကွဲသည့်ကူးစက်နဲ့သူ73ဦးတွေ့ရှိကြောင်းတင်းင်းကနွေနေ့ကပြောပါတယ်။အဲ့ဒီခီးသည်တွေဟာအမ်စတာဒမ်မြို့ကိုတောက်ကြနေ့ကရောက်လာကြပြီးရောဂါပိုးကူးစက်နေကြောင်းစမ်းသပ်တွေ့ရှိခဲ့ရတဲ့ခီးသည်62ဦးတွေကဖြစ်တယ်လို့ဆိုပါတယ်။ဆစ်နေမြို့ကိုမကြသေးခင်ကရက်ပိုင်းအတွင်းကပြန်ရောက်လာကြတဲ့ခီးသည်တွေကအိုမီကရွန်မျိုးကွဲသည့်ကူးစက်နဲ့သူ9ဦးတွေ့ရှိကြောင်းလဲဩစတြေးလျအစိုးရကကြေညာချက်ထုတ်ပြန်ပြီးမကြခင်မှာနယ်သာလန်မှာအခုလိုယောဂါပိုးကူးစက်နေတာကိုတွေ့ရှိခဲ့တာဖြစ်ပါတယ်။အစ္စရေးနဲ့မော်ရိုကိုနိုင်ငံတို့ကတော့ပြည်ပကရောက်လာကြမဲ့ခီးသည်တွေအားလုံးကိုပိတ်ပင်ကပ်တန့်လိုက်ကြောင်းတင်းငွေလေးနေမှာကြေညာခဲ့ပြီးဂျပန်နိုင်ငံရဲ့အလားတူကန့်သတ်ချက်ကတော့အင်္ဂါနေ့မှာစတင်အသက်ဝင်ပါမယ်။တခြားနိုင်ငံတွေကလည်းတောင်အာဖရိကကလာကြမဲ့ခီးသည်တွေအပေါ်အလားတူကန့်သတ်ချက်တွေထုတ်ပြန်နေကြပါတယ်ခင်ဗျာ
။မနက်ဖြန်နိုဝင်ဘာလ30ရက်ကစပြီးနိုင်ငံခြားကလာရောက်မဲ့ဧည့်သည်အားလုံးကိုဂျပန်နိုင်ငံကပိတ်ပင်မှာဖြစ်ပါတယ်။အိုမီကရွန်မျိုးကွဲကိုဗစ်ဗိုင်းရပ်စ်ကြောင့်ဂျပန်နိုင်ငံမှာအဆိုးဆုံးဖြစ်နိုင်ခြင်းအနေအထားကိုယူဆကာဝယ်တဲ့အနေနဲ့အရေးယူဆောင်ရွက်လိုက်တာဖြစ်ပါတယ်လို့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါကတနင်္လာနေ့တိုကျိုမြို့မှာသတင်းတောက်တွေကိုပြောလိုက်ပါတယ်
။အိုမီကရွန်ခါဘူးနိုရစ်ကူအဲနိုမတိုင်းဆဲこれは各国以上に強いと。
အိုမီကရွန်ကိုတားဆီးနိုင်ဖို့ပိတ်ပင်လိုက်တာကတခြားနိုင်ငံတွေမှာပိတ်ပင်တာတဲ့တစုံတရာပုံမှုတင်းကြပ်တာကိုကျွန်တော်သတိထားမိပါတယ်။ဒါကိုအေးအေးဆေးဆေးထားကင်တွယ်ဖို့တိုင်းပြည်ကိုကျွန်တော်ပြောပါမယ်အတိခတ်တဲ့ virus အန္တရာယ်ကိုရင်ဆိုင်ရမှာသတိပူပူမူမူထားတာကအကောင်းဆုံးပါအဲ့ဒီရည်ရည်ချက်နဲ့အစိုးရကိုကျွန်တော်ဥဆောင်နေပါတယ်လို့ဝန်ကြီးချုပ်ခီရှိဒါကပြောသွားခဲ့တာပါလူဝင်မာလာအစမှာကလေးကလုပ်ငန်းဆိုင်ရာရက်တူခီးတွေတွေနိုင်ငံခြားကျောင်းသားတွေနဲ့အလုပ်သမားတွေကိုဖွင့်ပေးခဲ့တာတွေကိုအခုပြန်လဲထိန်းချုပ်လိုက်တာကလည်းပြန်လဲချမှတ်လိုက်တဲ့ကန့်သတ်ချက်တွေထဲမှာပါဝင်ပါတယ် Omicron အချက်လက်တွေထပ်သိရတဲ့အချိန်ထိနှကောင်းစီအသုံးပြုကြပြီး COVID virus ကာဝယ်ရေးမှာလိုက်နာမယ့်စည်းကမ်းတွေကိုဒီတော့တွင်လိုက်နာကြဖို့လဲဝန်ကြီးချုပ်ကပြည်သူတွေကိုတိုက်တွန်းသွားပါတယ
်။ဩစတြေးလျအစိုးရရဲ့ရင်းနှီးမြှုပ်နှံမှုရန်ပုံငွေနဲ့ရင်းနှီးမြှုပ်နှံမှုလှုပ်ဆောင်နေတဲ့အထက်မြန်မာစစ်တပ်နဲ့ဆက်နွယ်မှုရှိတဲ့စစ်လက်နဲ့ထုတ်လုပ်တဲ့ကုမ္ပဏီတွေလည်းပါဝင်နေတယ်လို့ NUG ကြားကလာအမျိုးသားညီညွတ်ရေးအစိုးရကဝေဖန်ထောက်ပြလိုက်ပါတယ်။ဩစတြေးလျအစိုးရလက်အောက်ခံ Future Fund ကကြီးကြပ်ရင်းနှီးမြှုပ်နှံနေတဲ့ရန်ပုံငွေဒေါ်လာတန်း 158 တန်းထဲမှာမြန်မာစစ်တပ်ကိုတိုက်လေလင်တွေရောင်းချပေးနေတဲ့စစ်လက်နက်ထုတ်လုပ်ရေးကုမ္ပဏီအပါအဝင်အများပြည်သူရင်းနှီးမြှုပ်နှံနိုင်တဲ့ကုမ္ပဏီပေါင်း14ခုပါဝင်တယ်ဆိုတာကိုအများပြည်သူသတင်းအချက်အလက်လွတ်လပ်ခွင့်ရရှိရေးဆိုင်ရာဥပဒေ FOIA တောင်းဆိုရရှိတဲ့အထောက်အထားတွေမှာတွေ့ရကြောင်းတက်ကြွလှရှားသူတွေကပြောပါတယ် Future Fund အနေနဲ့မြန်မာပြည်သူတွေရဲ့ဆင်းရဲဒုက္ခခံစားမှုတွေအပေါ်အကျိုးအမြတ်ရယူခံစားနေတယ်လို့ NUG ရဲ့ဗန္ဓာရေးဝန်ကြီးဦးတင်ထွန်းနိုင်ပြောတာကိုကိုကာပီဩစတြေးလျအခြေစိုက် ABC သတင်းမှာဖော်ပြပါတယ်မြန်မာစစ်တပ်ဟာလူသားမျိုးနွယ်အပေါ်ဆန့်ကျင်တဲ့ရာဇဝတ်မှုတွေနဲ့လူမျိုးတုံးတပ်ဖြတ်မှုတွေကျွလွန်တဲ့နေရာတွေမှာဒီလက်နက်တွေကိုအသုံးချနေကြောင်းဒါကြောင့်ဩစတြေးလျအစိုးရအနေနဲ့ Future Fund အနေနဲ့အဲ့ဒီရင်းနှီးမြှုပ်နှံမှုတွေကိုရပ်တန့်ကြဖို့တောင်းဆိုပါကြောင်းဝန်ကြီးဦးတင်ထွန်းနိုင်ရဲ့ပြောဆိုချက်ကိုကိုကာပီ ABC သတင်းမှာဖော်ပြပါရတယ်။ဩစတြေးလျစီးပွားရေးပညာရှင်ရှောင်တန်တဲ့ကိုမြန်မာစစ်တပ်ကဖမ်းဆီးပြီးလက်အထံကျထိန်းသိမ်းထားတာကိုကြည်ကြည်အားဖြင့် Future Fund အနေနဲ့မြန်မာစစ်တပ်ကိုအကျိုးဖြစ်ထွန်းစေမယ့်ရင်းနှီးမြှုပ်နှံမှုတွေမလုပ်ဆောင်သင့်ဘူးဆိုတာကိုမိမောင်းထုတ်ပြနေခြင်းဖြစ်ကြောင်းလည်းဝန်ကြီးဦးတင်ထွန်းနိုင်ကပြောပါရတယ်။မြန်မာစစ်တပ်ကိုတာဝေးနဲ့တာလပစ်ဒုံးကျည်တွေအပါအဝင်တက်လေရင်တွေပါရောင်းချနေတဲ့ Aviation Industry Corporation of China ဆိုတဲ့တရုတ်ကုမ္ပဏီမှ Future Fund ကအမေရိကန်ဒေါ်လာ5,000,000ရင်းနှီးမြှုပ်နှံထားတယ်လို့ဆိုပါတယ်။ဒါအပြင်မြန်မာစစ်တပ်ကို Sonar Radar နဲ့တခြားစောင့်ကြည့်ရေးစက်ပစ္စည်းတွေရောင်းချပေးနေတဲ့အိန္ဒိယအခြေစိုက် Bharat Electronics Company မှကုမ္ပဏီကလည်း Future Fund ကဒေါ်လာ18တန်းရင်းနှီးမြှုပ်နှံထားတယ်လို့ဆိုပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာလေကြောင်းကာကွယ်ရေးစနစ်အတွက်ရုရှားထံကနေ2020ခုနှစ်ကတည်းကမှာယူခဲ့တယ်လို့ရွှေဒင်းနိုင်ငံအခြေစိုက်ဒိုင်းကလကငင်းချည်သူစင်နာဖွဲ့ SIPRI ရဲ့သတင်းအချက်အလက်တွေမှာဖော်ပြထားခဲ့ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူခဲ့ပြီးမဲ့လည်းမှာယူထားတဲ့ Panzer S1 လေကြောင်းကာကွယ်ရေးစနစ်ကိုမြန်မာနိုင်ငံဘက်ကလွှဲပြောင်းမှာဖြစ်တယ်လို့လည်းရုရှားတာဝန်ရှိသူတွေကိုကိုးကားပြီးစစ်ဖက်နဲ့ကာကွယ်ရေးဆိုင်ရာသတင်းမီဒီယာတွေမှာရေးသားဖော်ပြခဲ့ကြပါတယ်အဲ့ဒီလက်နက်တွေထဲမှာPanzer S1 Julia လေကြောင်းကာကွယ်ရေးဒုံးကျည်စနစ်အပြင် 57E6 လို့ခေါ်တဲ့မြေပြင်ကနေဝေဟင်ပစ်ဒုံးကျည်တွေလည်းပါဝင်ပါတယ်။ Panzer S1 ဟာကမ္ဘာမှာလူကြိုက်များတဲ့စနစ်တွေကတစ်ခုဖြစ်ပြီး30ကီလိုမီတာကျော်အကွာဝေးကိုဖမ်းယူနိုင်တဲ့ Raider စနစ်ပါဝင်တယ်လို့အမြင့်10မီတာကနေ1000ကျော်အထိလက်လန်းမီပြီးအကွာဝေးအားဖြင့် 12 ကီလိုမီတာအထိပစ်ခတ်နိုင်ပါတယ်။57E6 ကတော့အမြင့်ပေ5မီတာကနေ1000အထိဝေးရင်မှာတစ်တပတ်နှစ်ကနေ20ကီလိုမီတာကွာဝေးထိလက်လမ်းမီပစ်ခတ်နိုင်ပါတယ်။ဒါဒီ Panzer S1 လေကြောင်းကာကွယ်စနစ်ကိုလက်လောအဖြစ်တော့ Algeria, Armenia, Ethiopia, Equatorial Guinea, Iran, Iraq, Jordan, Myanmar, Oman, Russia, Serbia, Syria, Arab Sawam ပြည်တော်စုနဲ့ Vienna တို့မှာတပ်ဆင်ထားပြီလို့ကာကွယ်ဆိုင်ရာဂျာနယ်တွေကဖော်ပြပါတယ်။ဒါအပြင် Panzer S1 ကိုဝယ်ယူဖို့ Argentina နဲ့ Brazil လိုနိုင်ငံတွေကလည်းစိတ်ဝင်စားမှုရှိနေတယ်လို့ဆိုပါတယ်ခင်ဗျာ
VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိပိုင်းတိုမီတာ19 kHz 15653ညာပိုင်းတိုမီတာ25 kHz 11603ညာပိုင်းတိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1595ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကနေတနင်္လာနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ2015ခုနှစ်မှာရရှိခဲ့တဲ့အီရန်နျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်လို့ဆွေးနွေးမှုတွေ9လလောက်ရပ်တန့်နေခဲ့ရာကအီရန်မှာသမရသစ်တက်လာပြီးနောက်ပိုင်းပထမဆုံးအကြိမ်ဖြစ်ဩစတြေးလျနိုင်ငံဗီယက်နမ်မြို့မှာဒီကနေ့ပြန်ဆပါတယ်အီရန်အနေနဲ့အင်အားကြီးနိုင်ငံအနေနဲ့သဘောတူညီချက်ရဖို့အတွက်စိတ်ပိုင်းဖြတ်ပြီးဒီဆေးဝါးကိုတက်ရောက်လာခြင်းဖြစ်ကြောင်းအီရန်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရကသတင်းတောက်တွေကိုဒီကနေ့ပဲပြောကြားလိုက်ပါတယ်အပြည်လာမှာစတင်ခဲ့တဲ့ဆွေးနွေးပွဲ6ခုတုန်းကလိုပဲအမေရိကန်ပြည်ထောင်စုဟာဒီဆွေးနွေးပွဲတွေမှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းမရှိပါဘူး JCPA ဘက်ဆုံပါဝင်တဲ့ပူးတွဲလုပ်ငန်းစဉ်လို့အမည်ပေးထားတဲ့2015ခုနှစ်သဘောတူညီချက်မရရှိခင်ပြုလုပ်ခဲ့တဲ့ဆွေးနွေးပွဲတွေတုန်းကလိုပဲအမေရိကန်ပြည်ထောင်စုဟာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းမရှိပါဘူးအီရန်နျူကလ িয়ার သဘောတူညီချက်မှာပါဝင်ကြတဲ့ကြံ9နိုင်ငံဖြစ်တဲ့ဗြိတိန်တရုတ်ပြင်သစ်ရုရှားနဲ့ဂျာမနီတို့နဲ့သာအီရန်ကတိုက်ရိုက်ဆွေးနွေးမှာဖြစ်ပြီးရလတ်တင်နဲ့ပတ်သက်လို့ဥရောပနိုင်ငံတွေကအမေရိကန်နဲ့ပြန်လည်ညှိနှိုင်းကြမှာဖြစ်ပါတယ်။အီရန်နဲ့အင်အားကြီး6နိုင်ငံကြားလက်ရှိဆွေးနွေးနေကြတဲ့အဓိကအကြောင်းအရာတွေကတော့အရင်2015ခုနှစ်မှာရရှိထားတဲ့သဘောတူညီချက်အတိုင်းပဲအီရန်ပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေဖြေလျှော့ရေးအတွက်အီရန်ဘက်ကသူ့ရဲ့နျူကလ িয়ার အစီအစဉ်တွေကို10နှစ်ကနေ15နှစ်ကြာရပ်ဆိုင်းပေးထားရမှာဖြစ်ပါတယ်ခင်ဗျာ
။အစိုးရနဲ့ကာကွယ်ဆိုင်ရာဘတ်ဂျက်ဆုံးဖြတ်ချက်တွေချမှတ်နိုင်ဖို့အမေရိကန်အမတ်တွေအတွက်ဒီရက်တွေကအလုံးရှုပ်တဲ့ရက်တွေဖြစ်နေပါတယ်။ ကျမရေးဆောင်ရှောက်မှုရာသီဥတုအပြောင်းလဲနဲ့မိသားစုဆိုင်ရာပတ်မှုမှုစီစဉ်တွေအတွက်ဆိုပြဘတ်ဂျက်ဒေါ်လာ100ရန်ကိုဆွေးနွေးဆုံးဖြတ်ကြရမှာပါဖက်ဒရယ်အစိုးရရဲ့အသုံးစရိတ်တွေအတွက်ငွေချပေးထားရမှာကလည်းအောက်တိုဘာလတွင်အဓိကပြည်အားများဆုံးကိစ္စဖြစ်သလိုအဲ့ဒီလိုချထားပေးမဲ့ရက်ကိုဒီဇင်ဘာ3ရက်ကိုရွှေ့ထားစားခဲ့ပါတယ်အဲ့ဒီကိစ္စပြီးသွားတဲ့နောက်မှာတော့ဗန်နိုင ွက်ရတော့မဲ့အကျွေးတွေအတွက်လည်းရှိလာနိုင်တာမို့ငွေကြေးဈေးကွက်နဲ့ကမ္ဘာစီးပွားရေးပေါ်မှာသက်ရောက်မှုရှိနိုင်ပါတယ်
။ထိုင်ဝမ်နဲ့ဥရောပတိုက်တို့ဟာအာဏာရှင်စနစ်နဲ့သတင်းမှားတွေကိုပူးတွဲကာကွယ်သွားကြရမှာဖြစ်ကြောင်းထိုင်ဝမ်ကျွန်းကိုရောက်နေကြတဲ့လစ်သိုးဝေးနီးယား၊လတ်ဗီးယားနဲ့အက်စတိုးနီးယားစတဲ့ဘော်တစ်သုံးနိုင်ငံကလွတ်တော်မှတ်တွေကိုသမ္မတဆိုင်အင်းဝမ်ကဒီကနေ့ပြောကြားလိုက်ပါတယ်။ထိုင်ဝမ်ကိုသူ့နိုင်ငံမျိုးတော်မှာတန်ယုံဖွင့်ခွင့်ပြုလိုက်တဲ့လစ်သိုးဝေးနီးယားနိုင်ငံဟာတရုတ်ရဲ့ဖိအားပေးမှုတွေနဲ့ရင်ဆိုင်နေရတာပါထိုင်ဝမ်ကျွန်းဟာတရုတ်နိုင်ငံရဲ့အစိတ်အပိုင်းတစ်ခုဖြစ်တယ်လို့တရုတ်တို့ကသတ်မှတ်ထားကြပါတယ်တရုတ်ရဲ့အချုပ်အခြာပိုင်ဆိုင်မှုကိုလက်ခံဖို့တရုတ်ကထိုင်ဝမ်ပေါ်စီးရီးနဲ့တန်တမာရေးအရာဖိအားပေးလှုပ်ဆောင်နေသလိုနိုင်ငံတကာအဖွဲ့အစည်းတွေမှာပါဝင်မှုတွေကိုလည်းကန့်သတ်လာနေပါတယ်ခင်ဗျာ
ခေတ်ကာလကိုထင်ရှားရမယ်ဆိုတဲ့သတ်မှတ်ချက်ထပ်ဖြည့်တိုးချက်လိုက်ပြီးMarian Webster အပြည့်အဝကြီးကကာကွယ်ဆေးလို့အတိတ်ပဲရတဲ့အင်္ဂလိပ်ဘာသာစကား vaccine ကို2021ရဲ့စကလုံးဖြစ်တနည်းနာလေးကရွေးချယ်လိုက်ပါတယ်2021ခုနှစ်ရဲ့ကျွန်တော်တို့စုဆောင်းထားတဲ့အချက်လက်တွေမှာဒီစကလုံးကအလွန်အလွန်ကိုအများဆုံးနေတိုင်းတွေ့ရတာပါလို့ Marian Webster ရဲ့ Editor Peter Sokolowski ကပြောပါတယ်ဒီစကလုံးကသတင်းစာကြောင်းနှစ်ခုကိုပြောပါတယ်တစ်ခုကသိပ္ပံအကြောင်းမှာကာကွယ်ဆေးကိုစတင်စမ်းသပ်ထုတ်လို့အတုံးပြူလာခဲ့ကပြောစမှပြုလုပ်တဲ့အချိန်ဟုံနဲ့သူ့ဆက်ချောင်းကိုပြောပါတယ်။ဒါအပြင်မူဝါဒနိုင်ငံရေးနဲ့နိုင်ငံရေးဘက်လိုက်တာတွေနဲ့လည်းဒီစကလုံးမှာအငင်းခုံတွေရှိနေပြန်ပါတယ်။စကလုံးတစ်လုံးတည်းကနေသတင်းဆက်ချောင်းကြီးနှစ်ချောင်းကိုတည်သွားခဲ့တာပေါ့ဗျာလို့ပီတာဆူကိုလော့စကီကဆိုပါတယ်။2020ဒီဇင်ဘာနယူးယောက်မြို့မှာကာကွယ်ဆေးထိုးလိုက်ခဲ့ကဒီစကလုံးကိုရှာသုံးကြတာရာနှုန်း600ကျော်တက်သွားခဲ့ပြီး2019နဲ့ရှင်းလိုက်မယ်ဆိုလို့ရှိရင်ရာနှုန်း1000ကျော်တိတက်သွားတာဖြစ်တယ်လို့သူကဆက်ပြီးပြောပါတယ်။အဆိုအင်္ဂလိပ်အပြည်အဝကလည်းကာကွယ်ဈေးကို2021ရဲ့စကလုံးဖြစ်ရွေးချယ်လိုက်ပါတယ်။ဒါပေမဲ့လူများနှုတ်ပြောအတူဆုံး VAX Vax စကလုံးကိုရွေးချယ်လာပါ။မနစ်တုံးကတော့ကပ်ဘေးအထိပ္ပယ်ရတဲ့ Pandemic စကလုံးကို2020ရဲ့စကလုံးဖြစ် Marian Webster ကရွေးချယ်ခဲ့ပါတယ
်။ထိုက်တန်ရောက်သတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ဥတ္တမောင်တန်းတို့ပြောပြပေးခဲ့တာဖြစ်ပါရဲ့ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းတွေကိုတင်ပြပေးကြပါမယ်မြန်မာနိုင်ငံမှာကူးစက်မြန်ဒယ်တာကိုဗစ်မျိုးကွဲကြောင့်မို့လို့ကိုဗစ်တတိယလိုင်းအတွင်းမှာကူးစက်မှုထံတော်တော်လေးကိုခံခဲ့ရတဲ့အတွက်အသစ်ထွက်ပေါ်လာတဲ့ဗီဇာပြောင်းအိုမီကရွန်ပိုကူးစက်ပြန့်နှံ့မှာကိုပြည်သူတွေကစိုးရိမ်နေကြပါတယ်ကျန်းမာရေးဌာနဘက်ကတော့ယောဂကာကွယ်မှုဆိုင်ရာကိစ္စရပ်တွေကိုမကြခင်မှာထုတ်ပြန်သွားပါမယ်လို့ VOA ကိုပြောပါတယ်ဒီအကြောင်းအပြည့်အစုံရန်ကုန်ကပေးပို့လာတဲ့သတင်းကိုအောင်မြတ်သူပြောပြပေးပါရှင
်အာဖရိကတိုက်တောင်ပိုင်းမှာစတင်တွေ့ရှိခဲ့တဲ့ဗီဇပြောင်းကိုဗစ်ယောဂပိုးသစ် Omicron ယောဂပိုးကူးစက်သူတွေကိုအာရှဥရောပနဲ့မြောက်အမေရိကတိုက်ကနိုင်ငံတချို့မှာတွေ့ရှိနေရတဲ့အတွက်မြန်မာနိုင်ငံစီကိုကူးစက်လာမှာကိုစိုးရိမ်သူတွေရှိနေပါတယ်ကိုဗစ်တတိယလိုင်းမှာကူးစက်မြန်ဒယ်တာမျိုးကွဲတန်ကြောင့်ကူးစက်သေဆုံးသူတွေများပြားခဲ့တာကြောင့်အခုလိုပိုသစ်ထပ်မံကူးစက်မှာကိုစိုးရိမ်နေကြတာပါ။မကြာခင်အချိန်ကအထိကိုဗစ်ရောဂါကူးစက်သူများပြားခဲ့တဲ့ရှမ်းပြည်နယ်လာရှိုးမြို့နယ်ကပေးတော်လက်ပရာဟိတဖွဲ့ကဦးမြင့်မော်ကသူ့စိုးရိမ်မှုတွေကိုအခုလိုပြောပါတယ်။
ကျွန်တော်တို့ရောက်မှလည်းစိုးရိမ်နေ။ရောက်ခဲ့ရင်လည်းကျွန်တော်တို့ဘက်ကသက်ဆိုင်ရာအဖွဲ့စည်းရာနေတော့မှကာကွယ်မှုရှိတယ်မရှိဘူးဆိုတာတော့ကျွန်တော်မသိဘူးပေါ့ဗျာ။ဒါပေမဲ့အခုပြောသလိုကျွန်တော်တို့ဒီကျွန်တော်အတတ်နိုင်ဆုံးတော့ကျွန်တော်တို့ဒီကာကွယ်မယ်ဒါပေမဲ့ရောက်မလာဖို့တော့ကျွန်တော်တို့ထူကောင်းမယ်ပေါ့
လက်ရှိမြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုရောကျလာတာကြောင့်မျိုးနယ်တရာကျော်မှာထုတ်ပြန်ခဲ့တဲ့ Stay at Home ကန့်သတ်ချက်တွေကိုဖယ်ရှားပြီးသားတာအခုဆိုရင်17မျိုးတည်းသာကျန်မာတော့တယ်အခြေခံပညာကျောင်းတွေကိုလည်းပြန်လည်ဖွင့်လှစ်ထားသလိုကိုဗစ်စီကံချက်တွေကိုလည်းတဖြည်းဖြည်းဖြေလျှော့ပေးထားပါတယ်ကိုဗစ်တတိယလိုင်းတုန်းကလိုတိတ်မနိုင်တိတ်မနိုင်ကူးစက်မှုတွေမဖြစ်ရလေအောင်ပြည်သူတွေအနေနဲ့ကျန်းမာရေးစီကံချက်တွေနဲ့အညီလိုက်နာသင့်တယ်လို့သက်ဆိုင်ရာတွေဘက်ကလည်းဗီဇမျိုးကွဲသစ်ကိုဗစ်ထပ်မံကူးစက်မှုမရှိအောင်ကြိုတင်လုပ်ဆောင်သင့်တယ်လို့လည်းရခိုင်ကိုဗစ်စောင့်ရှောက်ရေးအဖွဲ့ကကိုဇော်လိုင်ထွန်းကပြောပါတယ
်။ဒီကနေနေဆာဝန်ကြီးပေါ့တွေပေါ့နော်ပြီးနောက်နေဆာနဲ့တိတွေ့နေတဲ့ဘင်္ဂလားဒေ့ရှ်တို့အိန္ဒိယတို့ဘက်ကလာမယ့်လူတွေမှာအဲ့လိုမျိုးခိုးဝင်တောင်းခိုးဝင်လာတဲ့လူပဲဖြစ်ဖြစ်ဒီဝင်လာတဲ့လူပဲဖြစ်ဖြစ်အဲ့လူတွေမှာအဲ့လိုမျိုးပို့တွေ့လျင်လာရင်တော့ကျွန်တော်တို့ရခိုင်ဒေသမှာဒီ Bapa, jenaroh sebut dah lain, yakin tu nama si ni rosih barat. Yang jenaroh ni, adik dari ni potam ya si ni ramai barat kan?
Memang yang mak covid usah muri pun, sejaga anak tengah bina bay, si bayi jasa ni ramu, tidur sahur ni budget ni barat. Di sini mak cuma si kan jadi ko lain abu, tiga ayuh masai ni jawabu. Lashi covid visa mukul dene pada bi, si kan jadi ko cuma tenaga top yang bibu luar dulu. Nengen jauh winter di ko le, cuti sisi sahur jawabu, lo bibu luar dulu, jangan sudah ni naik kuni muda dengan kita uang naik wenga piala. Lo kan
ni ale, tapi ni.
เนี่ยชาบาลาเนี่ยมีชาอะไรก็เจออะไรแต่ชาวนี้ก็เจอที่ที่อะไรแล้วชาวนี้ไม่แน่เนี่ยอะไรแต่ที่ที่มาก็จะมาอีกแบบตัวเต็มที่ก็คือมาทานเนี่ยไปมีเลือดชีวะก็เนาะจะมาอีกวันจะน่าเบื่อเงี้ยดาวดาตันเองสู้กันรอคุเบฟิซามีกว่าเดนเนปตะบีมีจ้างเงินเรียนทุกอย่างไปตัวบุษย์เดียวลูกคุลูกเบื่อว่าเลย
โอเคแล้วจะมาเรื่องจ้างเงินเนี่ยทุกอย่างมีชีวะนะแล้วเดี๋ยวอินโปรเซสว่าเขาจะจูเราไม่เบื่อดีกว่าเนาะ
ยามานั้นตัวเองโควิดก็ยังกักไว้สิทุนนั้นมุ่งเรื่องเจเจไม่แม้ลงเนี่ยมาเจ้าหญิงที่ทบิดูสันนิษฐานว่าชีวิตเจ้าหญิงทุกอาทิตย์อาทิตย์เดียวลูกจะมาอีกทางนั้นทบิดหน้าว่าเลยแล้วสิอัตตัมมันทวีสิเดโควิดวีซ่ามีโอกาสพิเดโอเมกรอนกุศลมุ่งเรื่องนั้นเงินชั่วมาปีเงินเดือนจะมุ่งเรื่องนั้นเงินจะลาเรียปีเงินเป็นหน้าเรื่องสัตว์เดินลูกสาวนี้จะว่าเลยอาชาติเดียวกับฮ่องกงมาโอเมกรอนยังกับบุตรกุศลดูกับมาอุ้งทวีสิจะว่าเลยน
တရင်ကောင်မြတ်သူပြပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီပိုးကြောင့်ပဲမြမနေဆက်ကုံတွေ့ရေးအပေါ်မှာဘလို့ရိုက်ခတ်မှုတွေရှိနိုင်လဲဆိုတာကိုကြည့်အောင်ပါပွင့်လင်းရသည်မှာလုပ်ငန်းတွေပြန်စတင်မှုအားယူနေတဲ့မြမနေဆက်ကုံတွေ့ရေးဟာ Omicron COVID မျိုးကွဲအသစ်ကြောင့်ပြန်ဖွင့်နိုင်ရေးကတော့မရေမရာဖြစ်နေပါတယ်အထူးသဖြင့်မြန်မာနိုင်ငံနဲ့အိန္ဒိယနိုင်ငံတွေဖြစ်တဲ့ထိုင်းနဲ့တရုတ်နိုင်ငံမှာကိုဗစ်မျိုးစိတ်တစ်ကိုကာကွယ်နိုင်ရေးအစီအမံတွေစတင်လှုပ်ဆောင်နေတာမို့ပိတ်ထားတဲ့နယ်စပ်ဂိတ်တွေပြန်ဖွင့်နိုင်မှာမလားဆိုတဲ့စိုးရိမ်မှုတွေကလည်းထွက်ပေါ်နေပါတယ်ရန်ကုန်ကပေးပို့လာတဲ့နယ်စပ်ကုန်တယ်တွေရဲ့သုံးသက်ချက်တချို့ကိုသားညူဦးပြောပြပေးပါရှင
်ထိုင်းတရုတ်စတဲ့နယ်စပ်ကုန်တွေအတွက်ရေးပါတဲ့အိန္ဒိယနိုင်ငံတွေရဲ့နယ်စပ်ဂိတ်တွေပြန်ဖွင့်ပြီးတော့နယ်စပ်ကုန်တွေတွေပြန်စနိုင်ဖို့အရေးအောင်မြင်နေရတဲ့အချိန်မှာပဲဗီဇပြောင်းကိုဗစ်ပိုသစ် Omicron ကြောင့်လုံခြုံရေးဆက်ပြီးတော့နှိကွင်းနေဦးမယ်လို့မြန်မာကုန်သွယ်တွေကခန့်မှန်းကြပါတယ်မြန်မာနိုင်ငံမှာကိုဗစ်တတိယလှိုင်းစတင်ချိန်လောက်ကစပြီးတော့6လလောက်ပိတ်ထားရတဲ့မြန်မာနဲ့နေဆက်ကုန်သွယ်ရေးကိုပြန်ဖွင့်လိုက်ပြီလို့တရုတ်ဘက်ကနိုဘာလ26ရက်နေ့မှာတဖက်တက်ကြေညာပြီးတော့မူဆယ်မြို့ကကျင်းစန့်ကျော့နေဆက်ဂိတ်ကိုယာယီဖွင့်ပေးခဲ့ပါတယ်ဒီလိုပြန်ဖွင့်ပေးလိုက်ပြီမဲ့တရုတ်ကကုန်ကား၄-၅စီးပဲကုန်သွယ်ခွင့်ရလို့အရင်ကတည်းကပို့ပြီးတော့ထူးမလာတဲ့အကြောင်းမြန်မာကုန်သွယ်တွေကပြောပါတယ်တရုတ်ဟာကတ်ယောဂါကိုတိတ်အလေးထားလုံးပြီးတော့နှစ်နိုင်ငံကုန်သွယ်ရေးပုံမှန်ပြန်ဖြစ်ဖို့ကတော့အချိန်ပေးရလိမ့်မယ်လို့မူဆယ်နမ်ခန်းနေဆက်ကုန်သွယ်များအသင်းရဲ့ဒေါက်တာဆိုင်းခင်မောင်က VOA ကိုပြောပါတယ
်။ခုတော့ပြည်နေပေါ့ဗျာအချိန်မပြေဘူးပေါ့ဘောလောဆယ်ရတော့နော်။ညာလုံးပြည့်လို့မပြောနဲ့ငါးကြေရာခိုင်လုံးတော့အချိန်မပြေဒီကိုဗစ်ကာလဒီကုန်သွယ်မှုကတော့တော်တော်ဖက်ခဲ့တဲ့အထူးသဖြင့်တရုတ်နဲ့ကုန်သွယ်မှုကပိုဆို
းအာရှမှာ Omicron COVID ပိုးတဲ့ပထမဆုံးကူးစက်မှုဖြစ်နေဟောင်ကောင်ကျွန်းမှာစတင်တွေ့ထားပါတယ်။ဆိုရတဲ့ကူးစက်မှုတွေတကြော့ပြန်ဖြစ်လာပါကိုတရုတ်ဆိုရကစိုးရိမ်နေတဲ့အကြောင်းသတင်းမြန်မာရေးသားဖော်ပြကြပါရယ်ကိုဗစ်ကူးစက်သူ၃ညအထိကြာဆင်းအောင်လို့တရုတ်နိုင်ငံကကြိုးစားနေတာမို့လို့တရုတ်နယ်စပ်ဂိတ်တွေပြန်ပြီးတော့ပိတ်နိုင်တယ်လို့ခန့်မှန်းနေမှုရှိပါရယ
်ရောဂါကိုကာကွယ်မှုနဲ့ဒီလိုဒီချင်းဘာနေမှာတော့တမန်ကတို့ဒီမှာရမခံဘူးအပြတ်ချင်းအမြစ်ချက်နေတဲ့ပုံစံမျိုးဒါမဲ့ရောဂါကူးစက်မှုအဖြစ်ကိုဟတ်ပေါ်လာတော့ဒါအန္တရာယ်များပြန်ပြီးပိတ်နိုင်တယ်လို့ထင်တယ်
တောင်အာဖရိကတိုက်နိုင်ငံတွေမှာ Omicron COVID မျိုးသစ်ကိုတွေ့ခဲ့ပြီးတဲ့နောက်နိုင်ငံတချို့ကပြည်ဝင်ခွင့်ပိတ်ပင်ကန့်သတ်ချက်တွေထုတ်ပြန်နေပါတယ်။ထိုင်းနိုင်ငံကဆိုလို့ရှိရင်အာဖရိကနိုင်ငံ၈ခုကိုဒီဇင်ဘာလစတင်ပြီးတော့ပြည်ဝင်ခွင့်ပိတ်တယ်ဆိုပြီးကြေညာထားပါတယ်။တခြားရောဂါကာကွယ်အစီအမံတွေကိုလည်းလှုပ်တွားဖို့ထိုင်းနိုင်ငံကျန်းမာရေးတာဝန်ရှိသူတွေကပြင်ဆင်နေကြပါတယ်။ထိုင်းပြည်မှာနေဆက်စစ်ဆေးဂိတ်တွေကိုထိုင်းဆွေကပိတ်ထားပြီးမဲ့ကုန်သွယ်မှုကိုတော့အကန့်အသတ်နဲ့ခွင့်ပြုထားပါတယ်။လောလောဆယ်ပါမြန်မာနဲ့နေဆက်ကုန်သွယ်ရေးကိုပိတ်မယ်လို့တော့ညွှန်ကြားစာတွေမလာသေးတဲ့ကြောင်းတချီလေးနေဆက်ကုန်သွယ်များအသင်းရဲ့အတွင်းမှုဒေါ်နန်းစင်ကပြောပါတယ
်။သူတို့ကခြုံတော့မလုပ်ထား၊ခြုံလို့မယ်ဆိုသူတွေကကုန်စင်းလုံးနဲ့တက်တော့မှလည်းပိတ်တော့မှဆိုသူတွေကခြုံပြီးလောင်ထားတော့မှလည်းကြောက်လို့တော့စိုးရိမ်လို့တော့မတူဘူးကနိုင်ငံမှာကြားတော့
မြောက်ရီနေဆက်ထိုင်းမြန်မာကုန်သွယ်ရေးကတော့ရင်ကလေးကအကန့်အသတ်နဲ့ထိုင်းဘက်ကလှုပ်ထားတာဖြစ်လို့ပို့ပြီးတော့ထူးခြားပြီးအပြောင်းလဲဖြစ်မှာမဟုတ်တဲ့အကြောင်းမြောက်ရီကုန်သွယ်တွေကပြောပါတယ်။ဒါပေမဲ့လို့အချိန်တွေကြာလာရင်တော့ကုန်သွယ်ရေးမှာနှစ်ဖက်တင်းနာမှုတွေရှိလာနိုင်တဲ့အကြောင်းမြောက်ရီကုန်စီပို့ဆောင်ရေးလုပ်ငန်းရှင်တူဖြစ်တဲ့ကလိုထူးကပြောပါတယ
်။ကြောင်သွားလို့ရှိတော့ဒီကုန်သွယ်မှုတွေကတော်တော်ကြီးဝါဖြစ်လာလို့ထိုင်းနဲ့ပြန်ရလဲသူတို့လောင်လို့ရအောင်လို့ဒီကြောင်ကားသမားပဲလောင်လို့ရတာဆိုတော့ဒီတော့ဆိုတော့ထိုင်းတွေကတတိယ ့တော့မှပြည်စည်းရှိလို့ချက်လာကြည့်တယ်သူတို့ order ရေးထပ်မှာလေအခုအဲ့လိုအခြေအနေမရောက်တော့သူတို့လိုအပ်ချက်ရှိမှပဲဒါမှလည်းထိခိုင်းတယ်အများအပြားဒီကဲသွားတာ CMB ရဲ့သွားတာများတော့တယ် CMB လည်းကျန်ကုန်မှာစိတ်ပြီးတော့အခြေအနေမကောင်းလို့ကြားတယ်
မြန်မာထိုင်းကုန်သွယ်မှုကအမေရိကန်ဒေါ်လာ 1.95 ဘီလီယံရှိတယ်လို့2021ခုနှစ်ဇွန်လ30ရက်နေ့မှာမြန်မာကုန်သွယ်ရေးဌာနကထုတ်ပြန်ပါတယ်ဒါကပြီးခဲ့တဲ့ဗန္ဒာကြီးနှစ်ကထက်ဒေါ်လာ83သန်းယွန်နေသွားတာပါအိန္ဒိယနဲ့မြန်မာနယ်စပ်ကုန်သွယ်ရေးကတော့လက်ရှိအချိန်ထိကိုပိတ်ထားဆဲဖြစ်ပါတယ
်ကိုသားညုံပြပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရိုဟင်ဂျာရေးအာဂျင်တီးနားမှာဆစ်ဆဲတော့မဲ့အခြေအနေသတင်းကိုတင်ပြပေးကြပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေအပေါ်မှာမြန်မာစစ်တပ်ကနေလူမျိုးတုံးရှင်းလင်းတပ်ဖြတ်မှုတွေလုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်ကိုစစ်ဆေးနိုင်မှုအာဂျင်တီးနားနိုင်ငံရာဇဝတ်မှုဆိုင်ရာပြည်ထောင်စုတရားရုံးကလက်ခံလိုက်ပါတယ်ဒါဟာရိုဟင်ဂျာတွေအတွက်တည်းမဟုတ်ဘဲနဲ့မြန်မာတိုင်းနိုင်ငံလုံးအတွက်ထူးခြားအရေးပါတယ်လို့တရားစွဲသူတွေဘက်ကပြောပါတယ်အပြည့်အစုံကိုတော့မဆုမြတ်မှုကတင်ပြပေးထားပါတယ်
2018ခုနှစ်တုန်းကရခိုင်ပြည်နယ်မှာစစ်တပ်ရဲ့နှမြင့်ရှင်းလင်းမှုတွေအတွင်းစိုးဝါတဲ့လူခွင့်ရဲ့ကျိုးလွန်မှုတွေကလူမျိုးတုံးရှင်းလင်းတပ်ဖြတ်ရာရောက်တယ်လို့ဆိုပြီးဗြိတိန်ကအခြေဆိုင်မြန်မာရိုဟင်ဂျာများအဖွဲ့ BROUK နဲ့ကျိုးလွန်မှုတွေကိုခံခဲ့ရတယ်လို့ဆိုတဲ့အမျိုးသမီး6ဦးကမြန်မာအကြီးအကဲတွေအပေါ်တရားစွဲထားပါတယ်ကျူးလွန်ခဲ့တယ်ဆိုတဲ့အချက်တွေဟာပြင်းထန်စိုးဝါလာတဲ့အတွက်စုံစမ်းစစ်ဆေးဖို့လက်ခံလိုက်တယ်လို့ဘွယ်နိုဆာရစ်မြို့တော်ကရာဇဝတ်မှုဆိုင်ရာပြည်ထောင်စုတရားရုံးကပြောကြားပြီးလက်ခံခဲ့ပါတယ်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်ကျူးလွန်ခဲ့ခြင်းကတာဝန်ရှိတဲ့မြန်မာကောင်းဆောင်တွေအပေါ်တရားစွဲထားတဲ့အမှုကိုအခုလိုလက်ခံလိုက်တာဟာရိုဟင်ဂျာတွေအတွက်တင်မဟုတ်ဘဲမြန်မာတိုင်းနိုင်ငံလုံးအတွက်ထူးခြားအရေးကြီးတယ်လို့တရားစွဲတဲ့ဗြိတိန်နိုင်ငံအခြေစိုက်မြန်မာရိုဟင်ဂျာများအဖွဲ့ဥက္ကဋ္ဌဦးထွန်းခင်က VOA ကိုအခုလိုပြောပါတယ
် February လတရက်နေ့ကတည်းကဒီစစ်တပ်ကနေတိုင်းနိုင်ငံလုံးမှာဒီလိုတပ်ဖြတ်မှုတွေဟောသူတို့လုပ်ပြီးတော့impunity ဆိုတဲ့ကိလေခွင့်တွေသူတို့ရတယ်အဲ့ဒီအတွက်ကြောင့်ဒါကတကယ်ကိုအရေးကြီးတဲ့အနေအထားတစ်ခုပါကျွန်တော်တို့ရိုဟင်ဂျာတွေတတ်တတ်မဟုတ်ဘူးကျွန်တော်ဒီနေရာမှာပြောချင်တာကကျွန်တော်တို့နိုင်ငံသူနိုင်ငံသားအားလုံးစစ်တရဲ့နှိပ်ခွမှုနှိပ်ခွမှုကိုခံနေရတဲ့နိုင်ငံသူနိုင်ငံသားအားလုံးအတွက်တရားမျှတမှုရဖို့ဒီအာဂျင်တီးနားရဲ့ဒီတရားခွင်စုံစမ်းစစ်ဆေးမှုကအရေးကြီးတဲ့အခက်ကဏ္ဍမှာရှိတယ်ပြီးတော့ဒီ case ကကျွန်တော်တို့အတွက်ရလို့အကျိုးရှိမှာမဟုတ်ဘူးတနိုင်ငံလုံးအတွက်အကျိုးရှိမှာပါအဲ့ဒီအတွက်ကြောင့်ဒါကတော်တော်လေးအရေးကြီးပါတယ်ကျွန်တော်တို့အတွက်မျှော်လင့်ချက်တစ်ခုတည်းမဟုတ်ဘူးကျွန်တော်တို့နိုင်ငံမှာဖိနှိပ်မှုကိုခံနေရတဲ့လူသေးစုတိုင်းရင်းသားတွေတခြားတိုင်းရင်းသားတွေရိုဟင်ဂျာပါဝင်ကျန်တဲ့တိုင်းရင်းသားလူသေးစုတွေမြန်မာနိုင်ငံမှာအခုရန်ကုန်မက်ဒလီစတိုင်းတိုင်းတွေမှာနေပြီးနေရခံနေရတဲ့လူတွေအားလုံးအတွက်ဒါကအရေးကြီးတဲ့ case တစ်ခုဖြစ်တယ်လို့ကျွန်တော်ပြောချင်ပါတယ်
အမှုကို၈နှစ်3ပိုင်းမှာစတင်စစ်ဆေးနိုင်မယ်လို့ခန့်မှန်းထားကြောင်းဦးထွန်းခင်ကပြောပါရယ်အမှုအတွက်သူတို့ဘက်ကအတန်းနိုင်ဆုံးပြင်ဆင်ထားပြီးနောက်ထပ်အထောက်အထားတွေရရှိအောင်နဲ့အစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေရှိခဲ့တဲ့ရွာတွေကလုပ်ရက်တွေအတွက်တာဝန်ရှိတဲ့စစ်တပ်အကြီးအကဲတွေကိုဖော်ထုတ်နိုင်ဖို့အတွက်လည်းလုပ်သွားမယ်လို့ပြောပါရယ်မြန်မာစစ်တပ်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံသလိုအခုလိုတရားစွဲတာတွေကိုအတိမတ်မပြုဘူးလို့ပြောကြားထားပါရယ်တကယ်လို့စစ်တပ်ဘက်ကပူးပေါင်းဆောင်ရွက်မှုမလုပ်ရင်တရားစွဲတာထိရောက်မှုရှိပါမလားလို့ဦးထွန်းခင်ကိုမေးတဲ့အခါသူကအခုလိုဖြေပါတယ
်ကျွန်တော်တို့တွေ့ရသလောက်ကဒီလိုရာဇဝတ်မှုကျူးလွန်တဲ့ကောင်တွေကဘယ်တော့မှလုပ်တယ်ဆိုတာလည်းမပြောဘူးပြီးတော့ဒီဟာတွေကိုယူမဆိုင်တဲ့ပုံစံတော့ပြပါတယ်ဒါပေမဲ့တရားမျှတမှုရှာတဲ့နေရာမှာတော့ဒါကတော့သုံးတော့သူတို့ဒီတရားခွင်ပေါ်မှာတော့ပေါ်လာရမှာပဲဘယ်လိုပဲညီညီကျွန်တော်အမှန်တရားတော့ခူရဖို့ကျွန်တော်တို့ဆွဲကိုကြိုးစားသွားမယ်တကယ်လို့ဒီရာဇဝတ်မှုကျူးလွန်ထားတဲ့ဒီစစ်တပ်ကလူတွေတကယ်လို့မလာဘူးဆိုရင်စစ်တပ်ကဒီဗိုလ်ချုပ်တွေမလာဘူးဆိုကျွန်တော်တို့ကအင်တာပိုးနဲ့သူတို့ကိုစစ်ဗိုလ်ချုပ်တွေကိုကျွန်တော်တို့အနေနဲ့ဖဲဝရန်ထုတ်ဖို့အလားအလာရှိပါတယ်နောက်ဆုံးမှာတော့အဲ့လိုအနေထားတွေကျွန်တော်တို့ကြွားမှာပါ
နိုင်ငံကဥပဒေအရလူခွင့်ရေးချိုးဖောက်ကျူးလွန်မှုတွေဆိုးဆိုးဝါးဝါဖြစ်ခဲ့တဲ့ဆိုရင်တရားစွဲပိုင်ခွင့်ရှိတဲ့အတွက်အာဂျင်တီးနားနိုင်ငံမှာအဖို့ခွင့်တရားစွဲတာပါအခုလိုမြန်မာနိုင်ငံအပေါ်တခြားနိုင်ငံတစ်ခုမှတရားစွဲတာကတရားမှုတွေရှိနိုင်တယ်လို့မြန်မာအရေးလေးလာနေတဲ့ဒေါက်တာခင်စောဝင်းကအခုလိုသုံးသပ်ပါတယ်
။ဒါတွေကအကျဉ်းအချက်သွန်းနိုင်တယ်ဆိုတဲ့ဟာကိုထက်ထွက်ဖို့လိုနေပြီ။ဒီကိစ္စမှာအီယောယောလို့မရဘူး။ဒီရာဇဝတ်မှုတွေကိုကျူးလွန်ထားတာပါ။ကျူးလွန်စေတာပဲ။နော်အားကြောင့်တခုလောက်ကြပါဆိုတော့ပြောတဲ့အတူတူပဲ။အချင်းဆုံးကြပြစ်စားတယ်။
2019ခုနှစ်ကရခိုင်ပြည်နယ်မှာလူမျိုးရေးဘာသာရေးအခြေခံနဲ့ပဋိပက္ခတွေဖြစ်ခဲ့ပြီးတဲ့နောက်စစ်တပ်ရဲ့နေမည်ရှင်းလင်းမှုတွေအတွင်းစိုးဝါတဲ့လူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်လို့ကုလသမဂ္ဂနဲ့လူခွင့်ရေးအဖွဲ့တွေကသုံးသပ်ထားကြပါတယ်။အဲ့ဒီနေမည်ရှင်းလင်းမှုတွေအတွင်းမှာရိုဟင်ဂျာ9000လောက်အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြရပါတယ်ရှင်။
ရိုဟင်ဂျာအရေးအာဂျင်တီးနားမှာစစ်ဆေးတော့မယ့်အခြေအနေမတ်စုမြတ်မွန်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းဘက်ကစစ်ရေးအခြေအနေကိုတင်ပြပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းမုံကိုနဲ့ဖောင်းဆိုင်ဒေသတွေမှာစစ်ကောင်စီတပ်နဲ့MMDAA ကိုပကန့်တပ်ဖွဲ့တို့ကြားမှာနေစဉ်လိုဖြစ်ပွားနေတဲ့တိုက်ပွဲတွေဟာဒီကနေ့နိုဝင်ဘာလ29ရက်နေ့မှာလည်းဆက်လက်ဖြစ်ပွားပါတယ်။ကချင်ပြည်နယ်မိုးမောက်မှာလည်းစစ်ကောင်စီတပ်နဲ့ကချင်လက်နက်ကိုင်တပ် KIA တွေကြားမှာတနင်္ဂနွေနေ့ကတိုက်ပွဲဖြစ်ခဲ့ပြီးတဲ့နောက်စစ်ရေးတင်းမာမှုတွေရှိပါတယ်။ရန်ကုန်ကလာတဲ့ရှမ်းမြောက်နဲ့ကချင်ပြည်နယ်ကတိုက်ပွဲတွင်ကိုငိမ့်ချန်းပြောပြပေးပါရှင်
။တရုတ်မြန်မာနယ်စပ်ဒေသမူဆယ်မြို့နယ်ကျူကုတ်ပန်ဆိုင်မုံကိုနယ်ဖောင်းဆိုင်ဒေသတွေမှာဇူလိုင်လဇန်ကလေးကစစ်ကောင်စီတပ်တွေနဲ့ MNDAA ကိုကန့်တပ်ဖွဲ့အကြားတိုက်ပွဲတွေစတင်ခဲ့တာမှာဒီနေ့အထိလည်းဆက်လက်ဖြစ်ပွားနေပါတယ်။ဒီအပိုင်းအတွင်းတိုက်ပွဲတွေအဓိကဖြစ်ပွားနေတဲ့နေရာကတော့မုံကိုနဲ့ဖောင်းဆိုင်ဒေသဘက်ဖြစ်ပြီးဖောင်းဆိုင်ဒေသဘက်ကအခြေအနေကိုဒေသခံတူက VOA ကိုအခုလိုပြောပါဗျ။တိုက
်ပွဲကဒီဖောင်းဆိုင်ဘက်မှာဖြစ်နေတယ်။ဒီနေ့လည်းဖြစ်တယ်လို့ပြောတယ်။ဘဏ္ဍာရေးကြားတယ်လို့အဓိကခုတို့ဖြစ်နေတာဟောဖောင်းဆိုင်မယံတို့ပန်းလေအဲ့မှာမစနစ်အဲ့အစားဖြစ်တော့မယ်ကျွန်တော်ရောပြောင်းအောင်မဖြစ်ဘူးအမြောက်တန်းနဲ့အော်ဘုံနဲ့ကြတော့ဟိုရွာပေါင်းဒီမှာလည်းအဲ့တော့အဲ့လိုလာကြတော့မနော်ဒီခပ်တလေးမှလာကြတော့သူ
မုံကိုဒေတာကန်တူကလည်းတနင်္ဂနွေနေ့ကမုံကိုမြို့တောင်ဘက်နန်းဟာရွာဘက်မှာလက်နက်ကြီးပစ်ခတ်တံတွေကြားနေရကြောင်းနဲ့မုံကိုဗျူဟာဂုံးကနေလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိကြောင်းပြောပါတယ
်မနေ့ကတော့ဟိုအဲ့နှစ်ခါရောက်တော့ပေါ့အမှတန်းတော့ကြည့်ရတယ်ခဏတည်းကြာတော့ဟာဟာလည်းလည်းကြီးရောလည်းအနက်တွေတော့ကြာတော့ဟာသူကြီးချမဆုံးနေပြီတော့ပြတော့မနေ့ကတော့ဆယ်လုံးတော့တော့ပြည့်တယ်ဒါပေမဲ့ပြမတာကြာလဲကျွန်တော်ပြည့်ပြန်ပ
ါ MNDA ကိုကန့်တက်ဖွဲ့ရဲ့လူမှုကွန်ရက်စာမျက်နှာမှာတော့နိုဝင်ဘာလ26ရက်နေ့ကစစ်ကောင်စီတပ်ဘက်ကမုံကိုဒေတာမှာစစ်အင်အားတိုးချဲ့လာခဲ့ကြောင်းနဲ့28ရက်နေ့မှာကိုကန့်တပ်ဖွဲ့ရဲ့ချင်းချိုက်ထံတပ်စခန်းကိုတနေ့တည်း3ချိန်ထိုးစစ်ဆင်တိုက်ခိုက်ခဲ့ကြောင်းဖော်ပြထားပါတယ်။တစ်ချိန်တည်းမှာပဲကိုကန့်တပ်ဖွဲ့ရဲ့မန်းရံတပ်နဲ့ရှီကြီးကြတပ်စခန်းကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့ကြောင်းလည်းဖော်ပြထားပါတယ်။ကချင်ပြည်နယ်မိုးမောင်းမြို့နယ်မှာလည်းစစ်ကောင်စီတပ်နဲ့ကချင်လက်နက်ကိုင် KIA အကြားတနေ့ကနေ့ကတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ဗမော်ကလာတဲ့စစ်ကောင်စီတပ်ကိုမိုးမောင်းမြို့အနီး KIA ကမိုင်းခွဲတိုက်ခိုက်ခဲ့ပြီးတဲ့နောက်စစ်ကောင်စီတပ်ကအနီးဝန်းကျင်ကိုပိတ်ခတ်ခဲ့တာဖြစ်ကြောင်းနဲ့စီရေးတင်းမာမှုတွေရှိနေကြောင်းမိုးမောက်ဒေသခံတူကပြောပါတယ်
။မနေ့ကနေ့လေနေ့လေမိုးလွယ်ပိုင်းတော့မိုးမောက်မြို့အဝင်လာပေါ့ဗျာဟိုကတိုက်ခင်းရွာထွက်လာတော့မိုင်းကွဲတော့ဒီတပ်ကဒီလိုလမ်းလေးတွေရှော့ပစ်တာတွေရှိရပေါ့တော့အဲ့မှာတရက်သားတရက်တော့ထိသွားတော့ကြားတယ်။အဲ့ရှင်းနေတော့များလာပေါ့ဗျာအဲ့နမ်မဟုတ်တော့ပေါ့ရွာဆိုတာဒီမြူလေတောင်ဒီစီးနေမှာဟိုတမိုင်းကျော်တော့ပဲဝေးနေရပေါ့ခက်ချင်းချက်ကောမှဆိုင်ဆိုတာဒါကတော့ကင်းလာပြီးသားဆိုတာဒါအကွဲရဟိုပြင်ခံလာမယ်အနေဒါတော့ရှိတယ်ပေါ့နော်အဲ့လိုပဲ
အခြားဒေသခံတူကတော့မိုးမောင်းမြို့ပတ်ဝန်းကျင်မှာ KIA တပ်ဖွဲ့ဝင်တွေလှုပ်ရှားနေတာကြောင့်နှစ်ဖက်အခြေအနေတင်းမာနေကြောင်းနဲ့ဒီကနေ့တော့ဈေးတွေလည်းပိတ်ထားကြောင်းပြောပါရယ် KIA ပြန်ကြားရေးတာဝန်ခံဘုံမှုကြီးနောဘူးကမိုးမောက်ဘက်မှာတိုက်ပွဲတွေဖြစ်ပွားတာကြားသိရပေမဲ့အသေးစိတ်အခြေအနေမသိရကြောင်းပြောပါရယ
်။မိုးမောက်ဘက်မှာတိုက်ပွဲတွေဖြစ်တဲ့ဆိုတာတော့ပဲကြားပါရယ်။ကြားတော့ဘာမှမကြားဘူး
ခင်ဗျ။ KNG ခေါ်ကချင်းသတင်းဌာနကတနင်္ဂနွေနေ့ပြစ်ခတ်မှုမှာစစ်ကောင်စီတပ်ကမိုးမောက်မြို့ကျေးနန်းရက်ကွက်ဘက်ကိုပြစ်ခတ်တာကြောင့်ကချင်းနှစ်ချင်းခရိယံကျောင်းဝင်းနဲ့အေဒင်စစ်ဆောင်စခန်းအတွင်လက်နက်ကြီးထိမှန်ကြောင်းဖော်ပြထားပါရယ်။ဒီလက်နက်ကြီးနဲ့ပြစ်ခတ်တဲ့သတင်းနဲ့ပတ်သက်လို့တိကျအတည်ပြုတော့မရပါဘူးခင်ဗျာ။
ရှမ်းမြောက်ဘက်ကစီရေးအခြေအနေကိုငြိမ်းချမ်းပြပြပေးခဲ့တာဖြစ်ပါတယ်ရှင်။တင်းနှာညအတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ကျမတို့ VOA မြန်မာပိုင်းကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေသတင်းတွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဆိုရင် VOA မြန်မာပိုင်းရဲ့ email လိပ်စာ bamis@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်ရှင်။ VOA American တန်ရဲ့တင်းနှာညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့တင်းနာညတိုင်းတင်ဆက်ပေးနေတဲ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့သတင်းနောက်မှတ်စုအစီအစဉ်၊စီးပွားရေးကဏ္ဍနဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။လိုင်းဒိုမီတာ 19.5 နဲ့ 31 တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်
။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။Android address ဆိုရင် Google Play Store မှာ Bamis app ကို download လုပ်ရယူနိုင်ပါတယ်။ Google Play Store မှာ Bamis app ကို download လုပ်ရယူနိုင်ပါတယ်။ Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
VOA ကနေနိုဝင်ဘာလ29ရက်တနင်္လာညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။လိုင်းဒိုမီတာ19 kHz 15453ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ31 kHz 9335တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိတဲ့အထက်အရင်ဆုံးတော့သတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်ကောင်စီကိုအဖွဲ့ဝင်နိုင်ငံတွေချင်းပြည်တွင်းရေးဝင်ပြီးတော့ဆုဖတ်တဲ့အာဆီယံကအတော်လေးကိုဖိအားပေးလာတာတွေ့ရပါတယ်။ဒါအပြင်ပြည်တွင်းပြည်ပဆရာနာရှင်ဆန့်ကျင်သူတွေဘက်ကလည်းဆရာနာရှင်ဖြုတ်ချရေးကိုဆက်ပြီးတော့လုပ်နေကြပါတယ်။ဒီသတင်းပတ်ရဲ့သတင်းတော်မှတ်စုအစီအစဉ်မှာမန်ရေးတန်တာကျော်တင်ပြထားတာနားဆင်ပါရှင်။
မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်ကောင်စီပေါ်မှာဒေတာရင်းဩဇာအရှိဆုံးအရှိထောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့အဖွဲ့ဝင်နိုင်ငံအချင်းချင်းအဖြစ်မြန်မာနိုင်ငံပေါ်မှာဖိအားပေးမှုတွေရှိနေတာပါတစ်ဖက်ကလည်းစစ်အာဏာသိမ်းမှုကိုလက်မခံနိုင်တဲ့မြန်မာနိုင်ငံသားအများစုပါဝင်ပြည်ရင်းပြည်ပကဒီမိုကရေစီရေးလိုလားသူတွေစစ်အာဏာသိမ်းမှုဆန့်ကျင်သူတွေကမြန်မာပြည်ကအာဏာသိမ်းစစ်ကောင်စီဖျောက်ချရေးအတွက်ငွေကြေးထောက်ပံ့မှုအပါအဝင်ဒီပေါင်းမျိုးစုံနဲ့ဂျူပတ်မှုတွေလည်းအားကောင်းကောင်းနဲ့ဆက်ပြီးတော့လှုပ်ဆောင်နေကြပါတယ်ဘလို့ဆောင်ရွက်မှုတွေရှိပါလဲသတင်းတောင်မှတ်စုအစီအစဉ်မှာတင်ပြပေးကြပါတယ်ကျမအေးတနာကျော်ပါတရုတ်နဲ့အာဆီယံနိုင်ငံတွေရဲ့ဆက်ဆံရေးနှစ်30ပြည့်တဲ့အနေနဲ့ထိပ်သီးအစည်းအဝေးကိုပြီးခဲ့တဲ့တနင်္လာနေ့တုန်းကကျင်းပခဲ့တာပါဒါမဲ့လည်းအာဆီယံဖွဲ့ဝင်နိုင်ငံတွေကမြန်မာနိုင်ငံအနေနဲ့တော့ကိုစားပြုသူတဲ့ရောက်ခြင်းမရှိခဲ့ပါဘူးမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့အာဆီယံနိုင်ငံတွေရဲ့ဘုံသဘောတူညီချက်တွေကိုမြန်မာစစ်ကောင်စီကလိုက်လျောတာမရှိသေးတဲ့အတွက်မြန်မာနိုင်ငံကိုမဖိတ်ကြားဖို့အတွက်အာဆီယံအဖွဲ့ဝင်နိုင်ငံတွေကြားမှာဆုံးဖြတ်ခဲ့တာဖြစ်ပါတယ်။မြန်မာစစ်ကောင်စီရဲ့ထုတ်ပြန်ချက်ထဲမှာတော့တရုတ်အာဆီယံထိပ်သီးဆွေးနွေးပွဲအတွက်မြန်မာကိုယ်စားလှယ်တက်နိုင်အောင်လို့တရုတ်နိုင်ငံကညှိနှိုင်းဆောင်ရွက်ခဲ့ပေမယ့်အာဆီယံနိုင်ငံတချို့ကတော့နိုင်ငံရေးရာထူးမရှိတဲ့ကိုယ်စားလှယ်ဖိတ်ကြားရေးကိုပဲဖိအားပေးဆောင်ရွက်ခဲ့လို့မြန်မာစစ်ကောင်စီဘက်ကကိုယ်စားလှယ်မတည့်ရောက်နိုင်ခဲ့ဘူးလို့တုံ့ပြန်ခဲ့ပါတယ်။အာဆီယံဘက်ကတော့အဖွဲ့ဝင်နိုင်ငံတွေကြားမှာဘုံသဘောတူညီမှုထားတဲ့မူငါးချက်အတိုင်းမြန်မာဘက်ကအကောင့်ထဲမဖော်သေး၍စစ်ကောင်စီတာဝန်ရှိသူတွေကိုသူတို့ရဲ့အခမ်းအနားတွေတက်ရောက်ခွင့်ပြုမှာမဟုတ်ဘူးလို့နိုင်ငံရေးလေးလာသူဦးရထွန်းကသုံးသပ်ပါတယ်
အာဆီယံကတော့ဒီဘိုဂျုံမှုရေးမြောက်လိုင်းကိုယ်တိုင်တက်တဲ့အစည်းအဝေးမှာဒီအားလုံးစုံပြီးသဘောတူညီချက်နဲ့ချထားတဲ့အချက်၅ချက်ကိုအကောင့်ထဲမဖော်လို့ဆိုတဲ့အကြောင်းပြချက်နဲ့တန်ခတ်ထားတဲ့အခါကျတော့ဘိုရှေ့ကဒီဝေးမှာလို့တန်ခတ်ထားတော့အဲ့ဒါကိုစစ်ကောင်စီအနေနဲ့ကဒါကိုလိုက်နာတာမရှိသေးတဲ့အချိန်မှာပြန်ပြီးတော့လက်ခံလိုက်တယ်ဆိုရင်သူတို့ကကိုထွေးပြီးသားတစ်စွဲကိုပြန်မျိုးသလိုဖြစ်မှာပေါ့
နိုင်ငံတကာဘက်ကဖိအားပေးတောင်းဆိုနေတယ်လို့သူတို့ဘက်ကယူဆတဲ့အရာတွေကိုတော့စစ်ကောင်စီဘက်ကသူတို့ရဲ့အခန်းကဏ္ဍကိုဆက်ပြီးထိန်းသိမ်းထားနိုင်မှုလိုက်လျောလိမ့်မယ်လို့မမြင်ကြောင်းမန္တလေးတက္ကသိုလ်နိုင်ငံတကာဆက်ဆံရေးနဲ့နိုင်ငံရေးသိပ္ပံဌာနပေါမောက်ခဒေါက်တာတိရထွန်းကသုံးသပ်ပါတယ်
။အယုကလည်းပါပဲဒီလိုမြန်မာကိုသူကပေါ်ဟိုဟိုသဘောတူညီချက်၅ခုမဆက်ဖြစ်နေတယ်ကသူကသဘောထားချင်တယ်ပြီးပြီးဆိုတော့သူကအဓိကအစီအရတော့အားလုံးကအာဆီယံကိုပဲဝင်ပြီးတော့ပေါ့နော်ဟိုတောင်းမှုပေးတဲ့ပုံစံမျိုးဖြစ်နေတာပေါ့နော
်။အာဆီယံကိုစတင်တည်ထောင်တဲ့အချိန်ကစလို့အဖွဲ့ဝင်နိုင်ငံတွေကြားမှာသူတို့ပြည်တွင်းရေးကိုဝင်ရောက်ဆက်ဖက်ခြင်းမရှိရဆိုတဲ့အခြေခံမူတည်ရက်ကိုအာဆီယံအဖွဲ့မှာအရင်တည်းကရှိထားခဲ့တာဖြစ်ပါတယ်။ဒါမဲ့လေဖေဖော်ဝါရီလ1ရက်နေ့မြန်မာနိုင်ငံမှာစစ်ကောင်စီကအာဏာသိမ်းလိုက်တဲ့နောက်ပိုင်းမှာတော့အဖွဲ့ဝင်နိုင်ငံတွေကြားမှာသဘောတူညီမှုပြောင်းလာပြီးတော့မြမအရေးမှာဂျာဝင်ဆောင်ရွက်ဆုံးဖြတ်တဲ့အခြေအနေကိုရောက်လာခဲ့ပါတယ်။ပြီးခဲ့တဲ့39ချိန်မြောက်အာဆီယံထိပ်သီးဆွေးနွေးပွဲမှာလည်းမြန်မာစစ်ကောင်စီကိုမဖိတ်ကြားဖို့အဖွဲ့ဝင်နိုင်ငံတွေစပြီးတော့ဆုံးဖြတ်ခဲ့ကြပါတယ်။အာဏာသိမ်းထားတဲ့စစ်ကောင်စီပေါ်မှာအာဆီယံအဖွဲ့ဝင်နိုင်ငံချင်းဖိအားပေးမှုတွေအဲ့လိုဆက်လုပ်နေတယ်လို့အာဏာသိမ်းအုပ်ချုပ်မှုကိုသဘောမတူတဲ့ပြည်ရင်းပြည်ပကဒီမိုကရေစီရေးလှောင်ရှားသူတွေစစ်အာဏာရှင်ဆန့်ကျင်သူတွေကလည်းဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကိုအင်အားကောင်းအောင်လှုံ့ဆော်မှုတွေနှိပေါင်းစုံနဲ့ပံ့ပိုးနေပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းမှာ NUG ကရောင်းချတဲ့ငွေရိုက်စာချုပ်တွေကိုဝယ်ယူပြီးတော့စစ်ကောင်စီဖြုတ်ချရေးအတွက်ငွေကြေးပံ့ပိုးမှုကိုအင်လိုက်အားလိုက်
လုံဆောင်ကြတာတွေ့ရပါတယ်ဂျပန်ရောက်မြန်မာတွေထဲမှာလည်း NGO ကရောင်းကြတဲ့ဝေးရိုက်စာချုပ်ကိုဝယ်ယူထားသူတွေရှိတယ်လို့ဂျပန်ရောက်မြန်မာနိုင်ငံသားများအသင်းရဲ့ဥက္ကဋ္ဌဦးတန်းစွေကပြောတာပါကျန်တဲ့မြန်မာတွေလည်းလက်ခံဖုန်းတွေကတည်းကအလွယ်တကူဝယ်ယူနိုင်အောင်လို့သူတို့အဖွဲ့ကအကူအညီပေးနေတယ်လို့ဆိုပါတယ
်ဒီဝေစုစာချုပ်ကိုသူတို့ဝယ်ခြင်းနဲ့ဒါသူတို့ရဲ့ဒီမြန်မာနိုင်ငံရဲ့နိုင်ငံရေးချုပ်ကိုသူတို့တာဝန်ပတ်သက်ခွင့်ရခွင့်ပြတယ်တယ်ပေါ့လေသူတို့တာဝန်ကျူးပြလည်းမရှိဘူးဒါပေမဲ့သူတို့ဘယ်လိုမှမစောင့်ဘူးအဲ့လိုမသိတဲ့လူတွေကိုသူတို့တွေကဒီကိုယ့်ရဲ့ဒီပုံပိုင်းဖုန်းတွေကနေပြီးတော့ဘယ်လိုလဲလဲခုခုလုံးလို့ရလဲဆိုတဲ့ဒီပညာကိုပေါ့ကိုယ်တော်တို့လာပတဲ့ဒီလိုလောက်မှာအဲဒီဂျပန်နိုင်ငံမှာရှိတဲ့ဒီချိုလူစီကားတဲ့ဘူရာတွေပါတထိုင်နေတဲ့ဒီလမ်းပေးပါတွေကိုလုပ်ပေးလိုက်တယ်ပေါ့
ဖေဖေလာတရနေ့စစ်ကောင်စီကအာဏာသိမ်းပြီးတဲ့နောက်တက်တန်းလေးနှစ်ပေးထားတဲ့ကြက်တန်းပေါင်းနှစ်သိန်းရှိတဲ့ငွေရိုက်စာချုပ်တွေကိုလေလံတင်ရောင်းချမယ်လို့ကြေညာခဲ့တာပါဥရေပြုရေးကြတရားစီရင်ရေးအုပ်ချုပ်ရေးတွေကိုလုပ်ပိုင်ခွင့်မရှိပေမဲ့စစ်ကောင်စီကထုတ်ရောင်းတဲ့ငွေရိုက်စာချုပ်တွေကိုမဝယ်ကြဖို့ပြည်သူ့လွတ်တော်ကိုစားပြုကော်မတီ CRPH ကဖေဖေလာ18ရက်နေ့ကတောင်းဆိုခဲ့ပါတယ်အာဏာသိမ်းမှုကိုစတင်တဲ့နိုင်ငံသားရောမြန်မာနိုင်ငံသားတွေကလည်းဆရာနာရှင်ဖြုတ်ချရေးအတွက်တစ်ဖက်တစ်လမ်းကနေရမုံငွေရှာပြီးတော့ NUG ကိုပုံမှန်ထောက်ပံ့နေတာတွေရှိပါသေးတယ်။ကုလသမဂ္ဂကတော့မြန်မာစစ်တပ်အနေနဲ့ဖမ်းဆီးထားသူတွေကိုအာလုံးပြန်လွှတ်ပေးဖို့နဲ့အကြမ်းဖက်မှုတွေရပ်တန့်ပေးဖို့ပါထပ်ပြီးတော့တောင်းဆိုထားတာပါ။မြန်မာနိုင်ငံမှာဆရာနာသိမ်းကာလဆဲလာနေပါရှိလာချိန်မှာစစ်ကောင်စီဘက်မှပြည်တွင်းပြည်ပဖိအားပေးမှုတွေနဲ့အတူအာနာသိန်းတော်ကိုလက်မခံတဲ့လူလူကလည်းနှီးပေါင်းစုံနဲ့အာနာရှင်ကိုဆက်ပြီးတော့ဆန့်ကျင်နေတယ်ဆိုတဲ့အကြောင်းဒီတစ်ပတ်သတင်းတော်မှတ်စုအစီအစဉ်မှာတင်ဆက်ပေးလိုက်ရပါတယ်။ကျွန်မအေးသနာကြပါရှင
်။မအေးသနာကြတင်ဆက်ပေးခဲ့တဲ့သတင်းတော်မှတ်စုအစီအစဉ်နားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့စီးပွားရေးခန္ဓာကိုတင်ဆက်ပေးခြင်းပါတယ်။အတိုးမရဘဲနဲ့နှစ်သက်တမ်းပြည့်တဲ့အချိန်မှာငွေရင်းအတိုင်းပြန်လဲထုတ်ယူနိုင်မဲ့ငွေရိုက်စာချုပ်တွေကိုဂျားကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကရောင်းချနေပြီးတော့ဒေါ်လာတန်းချီရနေပြီလို့ပြောဆိုထားပါတယ်စစ်ကောင်စီဘက်ကတော့ဒီ NUG ရဲ့ငွေရိုက်စာချုပ်တွေကိုဝယ်ယူသူတွေအနေနဲ့အရေးယူအပြစ်ပေးခံရနိုင်တယ်ဆိုပြီးပြောဆိုထားပါတယ်ဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်မှာမတ်တိန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်
ဆရာနာသိမှုဆန့်ကျင်ရေးအတွက်ရန်ပုံငွေအဖြစ်ဂျားကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကအမေရိကန်ဒေါ်လာ100ဒေါ်လာ500ဒေါ်လာ1000နဲ့ဒေါ်လာ5000တန်ငွေတိုက်စာချုပ်4မျိုးကိုနိုဝင်ဘာလ22ရက်နေ့တင်းနှင်းလာနေမှာစပြီးရောင်းပါတယ်ပြည်တွင်းမှာရောပြည်ပမှာပါ NUG ရဲ့ငွေတိုက်စာချုပ်တွေကိုစိတ်ဝင်စားနေကြပါတယ်ရန်ကုန်ကကိုစရာကျော်က VOE ကိုအခုလိုပြောပါတယ်
ဝယ်ရကောင်းတာပေါ့အခုဆိုရင်လည်းနိုင်ငံတကာမှာလည်းသတင်းတွေကောင်းကြီးလိုက်မှာပါလာပြီ။ဒါပဲပြောပြော NUG အတွက်ရံပုံတွေရတယ်။နံပါတ်1အချက်ကဒါဒီလူတို့ကလူကြီးကိုပြည်ဝင်သိမှတ်ပြုနေဆိုတဲ့ဒါစာအတိုးမရဘူးဆိုတာကောင်းပါ။ဝိုင်းဝန်း6ခန်းနဲ့ဒါကြောင့်ဒီပို့ပြီးတော့လက်တွေ့ပါတဲ့စက်တွေကြက်ဆိုလည်းကျွန်တော်ယူဆတယ်
။အမေရိကန်အခြေစိုက်စီးပွားရေးပညာရှင်တဦးဖြစ်တဲ့ဦးစိန်ထေကလည်းသူအသည့်တွေတဲမှာ NUG ရဲ့ငွေတိုက်စာချုပ်ကိုဝယ်ယူဖို့စိတ်အားထက်သန်နေသူတွေရှိတယ်လို့ VOE ကပြောပါတယ်
။အနောက်ကပဲကျွန်တော်တို့ဆိုရင်ကျွန်တော်တို့နိုင်ငံသားမှာရောက်နေကျွန်တော်တို့ငွေချင်းတွေကဒါတွေဝယ်ဖို့သူတို့လုပ်နေကြ
။ NUG ကရောက်တဲ့ငွေတိုက်စာချုပ်ကအတိုးမရပါဘူး။ငွေတိုက်စာချုပ်သက်တမ်းနှစ်နှစ်ပြည့်ချိန်မှာငွေရင်းအတိုင်းပြန်လဲရွေးနိုင်တယ်လို့ဖော်ပြပါတယ်။ငွေတိုက်စာချုပ်ကိုလည်းသက်တမ်းနှစ်နှစ်မပြည့်ခင်ပိုင်ရှင်ပြောင်းလို့မရပါဘူး။NUG ကဖွင့်ထားတဲ့ပြည်ပဗန်စင်းကိုငွေလဲဝယ်ယူချက်ရမှာဖြစ်တယ်လို့လည်းဖော်ပြထားပါတယ်။ငွေရိုက်စာချုပ်တွေရောက်ချပြီးနှစ်ရက်အတွင်းအမေရိကန်ဒေါ်လာ9000ကျော်ရထားပြီလို့ NUG ရဲ့အွန်လိုင်းရေဒီယိုကနေကြေညာခဲ့တယ်လို့နိုင်ငံတကာသတင်းမီဒီယာတချို့မှလည်းဒီအကြောင်းစိတ်ဝင်စားမှုရခဲ့ပါတယ်။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကလည်း NUG ရဲ့ငွေတိုက်စာချုပ်အရောင်းဝယ်နဲ့ပတ်သက်ပြီးသတင်းစာရှင်းလင်းပွဲမှာအခုလိုဖြေကြားသွားပါတယ်
။အဲသူတို့အနေနဲ့ငွေတိုက်စာချုပ်ရောင်းနေတယ်ဆိုရင်ဟာလည်းရှိပါတယ်။တချို့ဟိုသူတို့အတွက်ဒါလော်ဘီလုပ်နေတဲ့ဒါမီဒီယာတွေလည်းရှိပါတယ်။လော်ဘီလုပ်နေတဲ့မီဒီယာတွေကဘယ်လောက်ရောင်းလိုက်ရပြီပါ냐အခြေမြစ်ဒါတော့သူတို့အခြေမြစ်နဲ့သူတို့ပေါ့လေဒါပြောတာတွေလည်းရှိပါတယ်။
NUG ရဲ့ငွေတိုက်စာချုပ်ဝယ်သူတွေလည်းအကြမ်းဖက်တိုက်ဖြတ်ရေးဥပဒေကန့်သတ်ချက်တွေနဲ့ညှိစွန်းနိုင်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ NUG ရဲ့ငွေတိုက်စာချုပ်ကိုပြည်တွင်းမှာဝယ်ယူသူတိတ်မရှိဘူးလို့လည်းသူကသတင်းစာရှင်းလင်းပွဲမှာပြောပါတယ်
။ကျွန်တော်သိရတာကတော့ဒီနိုင်ငံအတွင်းကနေပြီးဝယ်ယူတဲ့ဟာတော့ရှားပါတယ်။သူကတော့ဟိုဘောနော်အဲပြည်ပကနေပြီးမှပြည်ပကနေပြီးတော့ကြထောက်ပံ့တဲ့ဟာကိုတနည်းအားဖြင့်ပြည်ပကနေထောက်ပံ့တဲ့ဟာကိုဝင်မဲ့ဝင်ပြူလုပ်ဖို့အတွက်အဓိကယူရတယ်လို့ပဲကျွန်တော်တို့ကတော့ယူဆပါတယ
်။ပြည်ပကထောက်ပံ့မှုလို့ဆိုပေမဲ့လည်းကြည်ပရဲ့ဘလို့ထောက်ပံ့မှုလဲဆိုတာကိုတော့ဗိုလ်ချုပ်စောမင်းထွန်းကရှင်းပြမသွားပါဘူးပြည်ရင်းကနေငွေလွှဲဝင်ဆောင်မှုနဲ့လုပ်နေသူတွေလည်းရှိပါတယ်လို့သူကပြောပါတယ
်တချို့လည်းအဲတိလျက်နဲ့လုပ်နေကြတော့ရှိတယ်တချို့လည်းတိလျက်တော့တိကြတော့အာလော်ဘီအနေနဲ့လုပ်တဲ့ဟာတွေလည်းရှိတာပေါ့ဒါတွေကတော့ဘာလို့ဆိုကြဒါ KB ကနေတစ်ဆင့်ငွေတွေပေါ့နော်ပွားပေးတာတို့ KB ကနေစဆောင်ရွက်တာတို့အဲဒါတွေကလည်းဒီဥပဒေနဲ့အညီဥပဒေနဲ့ညီဆွနိုင်ကြောင်းကျွန်တော်ဒါပြည်သူလူထုကိုလည်းကျွန်တော်အသိပေးလို့
ဒါပေမဲ့လည်းပြည်ရင်းမှာရောပြည်ပရောက်မြန်မာတွေချမ်းမှာပါ NUG ရဲ့ငွေတိုက်စာချုပ်ကိုဝယ်ယူနေသူတွေဝယ်ယူလို့သူတွေရှိနေပါတယ်ဂျပန်ရောက်မြန်မာတွေထဲမှာလည်း NUG ကရောင်းချတဲ့ငွေတိုက်စာချုပ်ကိုဝယ်ယူထားသူတွေရှိကြောင်းဂျပန်ရောက်မြန်မာနိုင်ငံသားများအသင်းရဲ့ဥက္ကဋ္ဌဦးတန်းဆွေက VOA ကိုပြောပါတယ
်ဒီဝယ်စုသာဒုကိုသူဝယ်ခြင်းနဲ့သာသူရဲ့ဒီလိုနိုင်ငံရဲ့နိုင်ငံကြီးချက်ကိုသူတာဝန်ပတ်သက်ခွေရတဲ့ခွေပြတဲ့တယ်မို့လေသူတာဝန်ချိုးပြလည်းမရှိဘူးဒါကြောင့်သူတို့ကလည်းဆောင်မရှိဘူ
းအတိုးလည်းမရတတ်မှတ်တဲ့တန်းပြီမှငွေအရင်းပြန်ရမယ် NUG ရဲ့ငွေတိုက်စာချုပ်ဟာနိုင်ငံတကာဗဟိုဘဏ်တွေကထုတ်ရောင်းနေတဲ့ငွေတိုက်စာချုပ်တွေနဲ့ဘာများကွာခြားမှုရှိနေပါသလဲအမေရိကန်ချင်းဆိုင်စီးပွားရေးပညာရှင်ဦးစိန်ထေကအခုလိုပြောပါတယ်။
အဲ့တော့အဲ့ဒီနေရာမှာဒီလက်ရှိသူတို့ NUG ရဲ့ကျွန်တော်တို့သိသလောက် NUG ဆိုတာဖွင့်အနေနဲ့လည်းပဲအတိုးအနေနဲ့တော့သူတို့မပေးဘူး။တာမာဆိုရင်တော့သူတို့ဘောင်းနေပါလိဆိုတာကတော့သူအတိုးပေးတာပေါ့လေနော်။ဒါပေမဲ့အတိုးမပေးတော့ဘဲနဲ့သူတို့ကတက်တန်းကာလကျွန်တော်သိသလောက်2နှစ်အတွင်းမှာဒီဟာကိုသူတို့မှန်းထားတဲ့ပုံပေါ့နော်။နှစ်အတွင်းမှာဒီဘောင်းတွေကိုပြန်လဲပြီးမှသူတို့ဆိုတာဖြစ်လာတဲ့အခါမှာပြန်လဲပြီးဓာတ်တွေကိုပြန်ပြီးတော့ပေါ့နော်။ပြန်အမ်းမယ်ဟလား။အဲ့ဒီဘောနဲ့လို့တာဖြစ်တဲ့အတွက်ကြောင့်အတိုးအနေနဲ့သူကတော့မယူမပေးဘူးပေါ့ဗျာဒီသဘောပါခင
်ဗျာ NUG ရဲ့ငွေတိုက်စာချုပ်ဝယ်ယူသူတွေဟာအကျိုးအမြတ်ထက်နိုင်ငံရေးအရာအပိမှုကပိုများတယ်လို့လေဥစိန်ထေကရှုမြင်ပါတယ
်ဒီလိုပြည်ပမှာရှိနေတဲ့ပြည်သူလူထုတွေကတိုင်းပြည်ရဲ့ဒီမိုကရေစီလမ်းကြောင်းကိုကြွားဖို့အတွက်လက်ရှိလှုပ်ရှားနေတဲ့ရွေးချက်ကဒါကိုကူညီတဲ့သဘောနဲ့သူတို့ကဝယ်ပြီးတဲ့သဘောပဲပြောချင်တာဗန္နငွေကိုကူညီပြီးပြည်သူတွေကရံဖြစ်ပြတဲ့သဘောပါခင်ဗျာ
NUG ဘက်ကငွေတိုက်စာချုပ်ရောင်းရငွေတွေကိုဘလို့အသုံးချမလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းပြောဆိုမထားပါဘူး။နှစ်နှစ်သက်တမ်းပြည့်ချိန်မှာငွေတိုက်စာချုပ်ဝယ်ယူထားသူတွေပြန်ရွေးယူနိုင်မဲ့အခြေအနေကရောဘလို့ရှိနိုင်ပါသလဲ။စီးပွားရေးပညာရှင်ဦးစိန်ထေကတော့အခုလိုရှုမြင်ပါတယ်
။ပြည်သူလူထုကိုကူညီတောင်းတာဒါကြောင့်လဲပြည်သူလူထုကလည်းစာချုပ်စာတမ်းကိုဝယ်တာမတူတာဗမာပြည်ရဲ့အခြေအနေက။တော်လန်ရေးအတွက်လိုအပ်တဲ့ကူညီမှုကိုပေးတဲ့အတွက်ကြောင့်ဝယ်တဲ့လူတွေလည်းတို့မမျော်ကိုဘူးကျုပ်ဆိုကျွန်တော်တို့ကြားတာအဲ့ဒီအချိန်မှာအပြည့်အစုံကဖြစ်လာရင်တရားဝင်ပါနော်နည်းနည်းတော့တော့မှသူဖြစ်မလို့မှန်းထားတယ်အဲ့ဒီတော့မှဖြစ်လာခဲ့ရင်တချို့လူတွေကဒီဝယ်ဒီပိုက်ဆောင်ပြန်တော့သူကမီလို့လူတွေတော့သူဆုံးပြတဲ့လူရှိ
မတန်ကြီးထိုင်းစီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ကမ္ဘာကြီးမှာ electronic ဆက်ပစ္စည်းအမှိုက်တွေများတဲ့များလာနေချိန်မှာဥရောပတိုက်သားတချို့ဟာဆက်ပစ္စည်းတွေကိုကိုယ်တိုင်ပြင်ဆင်ခွင့်ရအောင်ဥပဒေပြဋ္ဌာန်းပေးဖို့တောင်းဆိုလှုပ်ရှားလာကြပါတယ်။ပစ္စည်းတစ်ခုမဝယ်ခင်မှာဒီပစ္စည်းကိုဘယ်လောက်လွယ်လွယ်ပြင်နိုင်မလဲဆိုတဲ့အညွှန်းကိုပါထုတ်လုပ်သူတွေထည့်သွင်းဖော်ပြပေးဖို့တောင်းဆိုနေကြတဲ့အကြောင်းမဆုမျက်မွန်ကဒီသတင်းပတ်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားပါတယ
် Smart လက်ကင်ဖုန်းတွေအပါအဝင် electronic ပစ္စည်းတွေဘယ်လောက်ဈေးကြီးပေးပြီးပဲဝယ်ထားပါစေ။အဲ့ဒီပစ္စည်းတွေပြတ်သွားလို့ပြင်ကျင်နေဆိုရင်ကိုယ်တိုင်ပြင်ခွင့်မရှိပါဘူး။မိုဘိုင်းခွင့်ဥပဒေမှတ်ပုံတင်ထားတဲ့မိုဘိုင်းခွင့်တွေကြောင့်ကိုယ်တိုင်ပြင်တတ်ရင်တောင်မှ American ပြည်ထောင်စုကပြည်내အများစုအပါအဝင်နိုင်ငံတော်တော်များများမှပြင်ခွင့်လက်မှတ်မရှိသူတွေဥပဒေအရပြင်ပိုင်ခွင့်မရှိပါဘူး။ဆက်ကိုကိုယ်တိုင်ဖွင့်ကြည့်လိုက်တာနဲ့ warranty အမှခံပြတ်သွားပြီးတော့ပစ္စည်းကုမ္ပဏီကအယောပေးတာတို့ပြင်ပေးတာတို့မလုပ်တော့ပါဘူး။ဒါကြောင့်လွယ်လွယ်ဝယ်နိုင်တဲ့ electronic ပစ္စည်းမျိုးတွေကိုလူတွေကပြင်နေတော့ပဲလွှင့်ပြစ်လိုက်ပြီးတော့အစ်စ်ဝယ်သုံးနေကြတာပါ ဒါကြောင့်လည်းကမ္ဘာကြီးမှာ electronic အမိုက်တွေပိုပိုများလာနေပါတယ်။လေလာမှုတွေအရဒီကမ္ဘာလုံးမှာနှစ်စဉ် electronic အမိုက် metric ton တန်း20ကနေတန်း50ကြာထွက်နေပါတယ်။တချို့ကပြန်သုံးလို့ရပေမဲ့အများစုကပြန်သုံးလို့မရကြပါဘူး။အထူးသဖြင့်ခဲတို့ mercury တို့ပါတဲ့ electronic ပစ္စည်းတွေကတကယ်ကိုအမိုက်တွေဖြစ်သွားတာပါ။ဒီပြဿနာကြီးကိုရှင်းချနိုင်ဖို့အတွက်ရောမလိုဘဲနဲ့ electronic ပစ္စည်းသစ်တွေပေါ်ရရအောင်မှာ right to repair ကိုယ်တိုင်ပြင်ဆင်ခွင့်ဥပဒေတွေပြဋ္ဌာန်းပေးဖို့အတွက်တောင်းဆိုလှုပ်ရှားမှုတွေလည်းရှိလာနေပါတယ်။ဥရောပကဗြိတိန်နဲ့ပြင်သစ်နိုင်ငံတို့မှာဒီလိုဥပဒေတွေရှိနေပြီးမို့ကျန်တဲ့နိုင်ငံတွေကလည်းတောင်းဆိုနေကြပါတယ်အထူးသဖြင့် EU ဥရောပတမကအနေနဲ့လက်ရှိပြဋ္ဌာန်းထားတဲ့ဥပဒေတွေထက်ကိုပိုပြီးတော့ပြည့်စုံတဲ့ဥပဒေသစ်တွေချမှတ်ပေးဖို့တောင်းဆိုနေကြတာပါဥပဒေပြဋ္ဌာန်းဖို့တောင်းဆိုနေတဲ့တစ်ချိန်တည်းမှာပဲဆက်ပစ္စည်းအဟောင်းတွေပြင်ဆင်ပေးနေတဲ့အလုပ်ရုံတွေလည်းရှိလာနေပါတယ်ဒန်မတ်နိုင်ငံကိုပန်ဟေဂန်မြို့တော်မှာဆက်ပြင်တတ်သူပရာဟိတတွေကပြက်နေတဲ့ဆက်ပစ္စည်းဟောင်းတွေကိုပြင်ပေးနေကြပါတယ်
We have to take care of the planet.
ကျွန်တော်တို့ရဲ့ကမ္ဘာကြီးကိုကျွန်တော်တို့ကယူဆိုင်ဖို့လိုပါတယ်။အခြေအနေထိုင်တဲ့ပုံစံမျိုးတိုင်းဆက်သွားနေလို့မဖြစ်တော့ပါဘူး။ဒါကြောင့်ပြန်ပြင်သုံးလို့ရနေတာနဲ့လွယ်လွယ်လှုပ်ပစ်လိုက်တာမျိုးမလုပ်အောင်စီယုံနဲ့လှုပ်ရှားမှုစလုပ်ကိုလုပ်ရမှာဖြစ်ပါတယ်
။တို့ရဲ့ပရာဟိတအဖွဲ့ဖြစ်တဲ့ Rebel Cafe Denmark ကိုလွန်ခဲ့တဲ့6နှစ်ထဲကစတင်တည်ထောင်ထားတာပါ။ Denmark, Norway, Sweden စတဲ့ Scandinavian နိုင်ငံတွေမှာဆက်ပစ္စည်းဟောင်းတွေကိုလိုက်ပြီးတော့ပြင်ပေးနေတာဖြစ်ပါတယ်။သူတို့ယာယီအလုပ်ရုံဖွင့်ထားတဲ့နေရာကိုကိုပြင်ကျင်းတဲ့ဆက်ပစ္စည်းတွေယူလာရင်ပရာဟိတာဆက်ပစ္စည်းတွေကအခမဲ့ပြင်ပေးကြပါတယ
် My radio was broken and I didn't want to replace it when
and ဒီမှာ radio လေးပြတ်သွားလို့လေပြတ်တာကနည်းနည်းလေးပါပဲပြန်ပြည်ပြီးသုံးလို့ရနေသေးတော့ဒါကိုလှစ်ပြပြီးအစ်စ်ဝယ်တာမျိုးလည်းမလုပ်ချင်ဘူးလေ
ဥရောပတိုက်သားတယောက်မှာ electronic အမိုက်တစ်နှစ်ကို16 kg ကျော်ထွက်တယ်လို့စစ်တမ်းလေးလာမှုတွေကပြောပါတယ်အဲ့ဒီအမိုက်တွေကထက်ဝက်ကပြတ်သွားတဲ့အိမ်သုံးဆက်ပစ္စည်းတွေဖြစ်ကြပါလေ
One of the reasons why it's growing so fast right now is that it's everywhere
ချင်းတို့တွေတော်တော်လေးကြေကြေပြတ်ပြတ်ဖြစ်လာတဲ့အဓိကအကြောင်းအရာတစ်ခုကသတင်းတွေထဲမှာပါလာတာကြောင့်ဖြစ်ပါတယ်လူတိုင်းဒီအကြောင်းသိရှိပြောလာကြပါပြီပြဿနာကနိုင်ငံရေးသမားတွေကိုတိုက်တွန်းရင်2030ခုနှစ်မှာတခုခုလုပ်မယ်ဆိုတာမျိုးပြောကောင်းပြောပါလိမ့်မယ်ဒါပေမဲ့ကျွန်တော်တို့အဲ့ဒီအချိန်ထိမဆောင်နိုင်ပါဘူးအခုချက်ချင်းစလုပ်ဖို့ကိုလိုနေပါပြီ
ဆွေဒင်နိုင်ငံကတော့ဆက်ပစ္စည်းပြင်ဆင်ကားနဲ့ဆက်အဖို့ပစ္စည်းတွေအတွက်အခွန်ကိုရှော့ကောက်ပါတယ်။တကယ်တော့ electronic ပစ္စည်းတွေဟာအနည်းနဲ့အများသဘာဝပတ်ဝန်းကျင်ညဉ့်ဉန်းစေတဲ့ပစ္စည်းတွေဖြစ်တယ်လို့ဆွေဒင်နိုင်ငံမယ်လ်ဘုန်းမြို့ကဆက်ပြင်ကဖေးဘုတ်အဖွဲ့ဝင်ကရှင်းပြပါတယ
်။ When we think about electronics, a lot of the carbon emissions are what we call upstream.
electronic ပစ္စည်းတွေအကြောင်းကျွန်တော်တို့စဉ်းစားရင်ကာဗွန်ဒိုင်အောက်ဆိုက်တန်းွေထုတ်လုပ်မှုကအမြင့်ဘက်ကိုတက်နေပါတယ်။ဒီပစ္စည်းတွေထုတ်လုပ်တဲ့ကကကာဗွန်ဒိုင်အောက်ဆိုက်တန်းွေတွေဖြစ်စေနေပါပြီ။ဖုန်းတွေမှာပါတဲ့သတ္တုတွေကိုတူးဖော်တဲ့အချိန်ဖုန်းတွေလုတ်တဲ့အချိန်မှာကိုညဉ့်ဉန်းလေတွေလေထုတွေကိုထုတ်လုပ်နေပြီးသားပါ။ကျမတို့လက်ထဲဖုန်းတွေရောက်မလာခင်ကတည်းကဖြစ်နေတာဆိုတော့ဒီပစ္စည်းတွေနဲ့လေထုညဉ့်ဉန်းမှုကတွဲရက်ကိုဖြစ်နေတာပါ
။ EU နိုင်ငံတွေမှာရေခဲတက်တာအဝတ်လျှော်ဆက် hair dryer စပယ်မှုတ်ဆက်နဲ့ရုပ်မြင်သံကြားဆက်တွေကို10နှစ်ကြာတဲ့အထိပြင်ဆင်ပေးနိုင်ရမယ်လို့ EU ဥပဒေသစ်ထုတ်ပြန်ခဲ့ပါတယ်။တချို့အပိုပစ္စည်းတွေကိုကျွမ်းကျင်ဆက်ပြင်ဆိုင်တွေအတွက်သာတည်ထက်ဖြစ်ပါစေ။အဲ့ဒီဆက်ပစ္စည်းနဲ့ဆိုင်တဲ့အပိုပစ္စည်းတွေကို10နှစ်ကြာတဲ့အထိထုတ်လုပ်ပေးရမယ်လို့ဥပဒေမှာပါရှိပါတယ်။ဆက်ပစ္စည်းသစ်တွေထုတ်လုပ်တဲ့အခါမှာလည်းအထူးကိရိယာတွေမလိုဘဲဆက်ပစ္စည်းတွေကိုဖြုတ်လို့ရနိုင်ရမယ်၊ဘလို့ပြင်ရနိုင်မယ်ဆိုတဲ့ရှင်းပြတဲ့ manual တွေပါရမယ်လို့လည်းသတ်မှတ်လိုက်ပါတယ်။ဒါပေမဲ့ဒီဥပဒေကမပြည့်စုံသေးဘူးလို့right to repair အခွင့်အရေးတောင်းဆိုနေကြသူတွေကပြောပါတယ
် The legislation doesn't go as far as welcoming let's say repair cafes to touch that a lot
of people ကကျိုးရလာအောင်မပြည့်စုံသေးပါဘူးကရိယာတွေလက်ဆွဲစာအုပ်တွေကိုကျွမ်းကျင်သူတွေအတွက်ပဲရနိုင်ပါတယ်ကျမတို့ကကျွမ်းကျင်သူတွေမဟုတ်တော့တချို့ကရိယာတွေ manual လက်ဆွဲတွေကိုကျမတို့မရနိုင်ပါဘူးဒါကြောင့်လူတိုင်း electronic ပစ္စည်းတွေပြင်ဆင်ခွင့်ရှိရမယ်ဆိုတဲ့အထိဥပဒေချမှတ်ဖို့လိုပါတယ်
smartphone တွေ laptop computer တွေနဲ့တခြားဆက်ပစ္စည်းအသေးလေးတွေကိုပါကိုယ်တိုင်ပြင်ဆင်ခွင့်ပေးဖို့အပြင်ပြင်သစ်နိုင်ငံဥပဒေထဲမှာပါတယ်လို့ electronic ပစ္စည်းထုတ်လုပ်သူတွေအနေနဲ့ဘလလွယ်လွယ်ပြင်ဆင်နိုင်မယ်ဆိုတဲ့အချက်ကိုပါထည့်သွင်းပေးဖို့အတွက်သဘာဝပတ်ဝန်းကျင်ထိသိမ်းရေးလုပ်သူတွေကတောင်းဆိုနေကြတာပ
ါ There's all these barriers at the design stage you know whether it's glue in the product that makes it
design ဘက်မှာကဒါစီတွေအများကြီးရှိပါတယ်ပစ္စည်းကိုဖွင့်ရခံကောက်ကတ်ထားလို့အစိပိုင်းတွေကိုပြင်မြအစားထိုးမြဖြစ်တာမျိုးတို့ပစ္စည်းတစ်ခုကိုဖွင့်နိုင်မှုတီးတန့်တက်ဆိုင်တဲ့ကိရိယာလိုတာမျိုးတို့အစားထိုးရမယ့်ပစ္စည်းရှားတာတို့ဘယ်လိုပြင်ရမယ်ဆိုတဲ့လမ်းညွှန်လွယ်လွယ်ရှာမြတာမျိုးတို့လိုအခက်အခဲတွေရှိပါတယ်
EU ဖွဲ့ဝင်နိုင်ငံတွေမှာရောင်းတဲ့ electronic ပစ္စည်းတွေမှာဘလောက်လွယ်လွယ်ကူကူစက်ကိုပြင်ဆင်နိုင်မလဲဆိုတဲ့အချက်အလက်ပါရင်ဝယ်သူတွေအနေနဲ့နှိုင်းယှဉ်စဉ်းစားနိုင်မယ်လို့သူတို့ကပြောပါတယ်။ကို electronic ပစ္စည်းတွေကိုကိုယ်တိုင်ပြင်ခွင့်ရမယ်ဆိုရင်ခလုတ်ပြတ်တာလောက်အသေးအမွှားလေးတွေအတွက်စိုင်းသွားပြင်စရာလိုတော့မှမဟုတ်ပါဘူး။
Next time that this on and off contact doesn't work, I will open it and I might check is it just the fuse because then I can fix it myself.
နောင်ကြရင်အခုလိုအဖွင့်ပေးလုပ်တဲ့ခလုတ်လုံးမလုပ်ဘူးဆိုရင်ကျွန်တော်ကိုယ်တိုင်ဖွင့်ကြည့်ပြီး fuse များပြတ်သွားလားလို့စစ်ဆေးကြည့်နိုင်ကောင်းကြည့်နိုင်တော့မှာပါပြင်လို့ရတယ်ဆိုလဲကိုယ်တိုင်ပြင်လိုက်မှာပါနည်းနည်းပါးပါးတော့ကျွန်တော်ပြင်တတ်ပါလေဒါကြောင့်နောင်ကြရင်ကိုယ်တိုင်ပြင်တယ်မလားဆိုတာသိနိုင်အောင်စက်ကိုကိုယ်တိုင်ဖွင့်ကြည့်တာမျိုးတော့လုပ်ရမှာဖြစ်ပါတယ်
ကဘာကြီးမှာ electronic အမိုက်တွေပိုပြီးများလာတဲ့အမျှပြဿနာဖြေရှင်းဖို့တောင်းဆိုလှုပ်ရှားမှုတွေလည်းပိုများလာပါတယ်။ Apple နည်းပညာကုမ္ပဏီကြီးကတော့ကိုယ်တိုင်ပြင်နိုင်မဲ့ self service repair အစီအစဉ်ကို2022ခုနှစ်မှာစတင်ခွင့်ပြုမယ်လို့ကြေညာထားပါတယ်။ Apple ကုမ္ပဏီထုတ်အပိုပစ္စည်းတွေကိရိယာတွေသုံးပြီးတော့ iPhone 12နဲ့ iPhone 13ကိုကိုယ်တိုင်ပြင်ခွင့်ရမယ်လို့ဆိုပါတယ်။4ရဲ့ display, battery နဲ့ camera တွေကိုစတင်ပြင်ခွင့်ရမှာဖြစ်ပြီးတော့ channel တွေကိုနောက်ပိုင်းမှာပြင်ခွင့်ပေးသွားမယ်လို့ Apple company က November 18ရက်နေ့ကကြေညာထားပါတယ်ရှင်။ကျွန်မဆူမြတ်ပါမှာ
။စက်ပစ္စည်းကိုယ်တိုင်ပြင်ခွင့်တောင်းခံနေတဲ့သူတွေအကြောင်းမဆူမြတ်မွန်စီစဉ်တင်ဆက်ပေးခဲ့တဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တက်တက်ရောင်သတင်းလွှာကိုတင်ဆက်ပေးခြင်းပါတယ်။ကဘာတလွားကထူးခြားတဲ့အမှုပညာရှင်တွေနဲ့အမှုပညာလောကကသတင်းတွေကိုမယေသနာကျော်ကစူးစီးတင်ဆက်ပေးထားပါဗ
ျ။မင်္ဂလာပါရှင်။အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေ။ကဘာရင်ချင်းမှုရည်စည်းမှာခက်ဆားနေတာတွေ၊ထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်သတင်းလွှာမှာပြောပြပေးသွားပါမယ်။ကျမအေးသနာကျော်ပါတောင်ကိုရီးယားနိုင်ငံမှာသမဂ္ဂကဘာမှာပါထိတ်တန့်ရအောင်အောင်မြင်တဲ့ K-pop ကိုရီးယားပေါ်ပဖွဲ BTS ဖွဲဟာကိုဗစ်စဖြစ်လို့ဖျော်ဖြေပွဲတွေကျင်းပလို့မရတော့တဲ့အချိန်ကစပြီးတော့အခုချိန်ထိတစ်နှစ်ခွဲကျော်အကြာမှာပထမအဆုံးဖြစ်နေလူကိုယ်တိုင်တက်ရောက်လို့ရတဲ့ stage show ကျင်းပခဲ့ပါတယ်BTS ဖွဲ့သားတွေတနင်္ဂနွေနေ့နိုဝင်ဘာလ28ရက်နေ့ကသူတို့ရှိုးပွဲမစခင်မီဒီယာတွေနဲ့သတင်းစာရှင်းလင်းပွဲလုပ်တော့အခုလိုမျိုး2019ခုနှစ်ခေတ်ကစစ်မော်တက်ပြီးတော့မဖျော်ဖြေရတာအခုပထမဆုံးအချိန်ပြန်ပြီးတော့ဖျော်ဖြေခွင့်ရတော့ခံစားရတဲ့ခံစားချက်ကစကလုံးနဲ့ကိုဖော်ပြလို့မရနိုင်ပါဘူးလို့ RM ကပြောသွားပါတယ
် Seeing all the fans seeing the stadium filled with all the fans yesterday got me really emotional.Beyond words and finally
ဒီတတိအလုံးကိုပြန်တွေ့ရတယ်မနေ့ကပွဲခွင်တခွင်းလုံးလူတွေနဲ့ပြည့်နေနေကြတာတကယ့်ကိုခံစားရတာပြောမပြနိုင်အောင်ပါလို့ RM ကပြောသွားတာပါနှစ်နှစ်တွင်မှာဒါပထမဆုံးအချိန်ကြီးလို့ဖျော်ဖြေခွင့်ရတာကဒါတကယ့်ကိုဘဝစာမျက်နှာတစ်တခုစသလိုမျိုးခံစားရတယ်လို့လည်းဆိုပါတယ်တောင်ကိုရီးယားနိုင်ငံမှာသာမကကဘာမှာပါထိတ်တန့်ရအောင်အောင်မြင်တဲ့ K-pop ကိုရီးယားအဖွဲ့ BTS အဖွဲ့ COVID ဆက်ဖြစ်လို့ဖျော်ဖြေပွဲတွေကျင်းပလို့မရတော့တာအချိန်နှစ်နှစ်ကြာတဲ့အချိန်မှာတော့ပထမဆုံးဖြစ်တဲ့ BTS ကလူကိုယ်တိုင်တက်ရောက်လို့ရတဲ့ stage show American ပြည်အောင်စုမှာကျင်းပခဲ့ပါတယ် BTS ကသူတို့ stage show ကို American ပြည်အောင်စုမှာကျင်းပမယ်လို့ကြေညာလိုက်တာကြောင့် BTS ပြည်သက်တွေချက်ချင်းပဲလင်းရင်လက်မဲ့အပြေးလွှာဝယ်ယူခဲ့ကြရတာပါCOVID စီးမြင်းနေတဲ့ပတ်သက်လို့တော့တောင်ကိုရီးယားရောအမေရိကန်ပြည်အောင်စုကပါခွင့်ပြုချက်တွေထုတ်ပြန်ထားခဲ့ပြီးတော့ COVID ကာကွယ်ဆေးအပြည့်အဝထိုးပြီးသူဆိုရင်ဒီ stage show ကိုလာကြည့်လို့ရတယ်ဆိုပြီးတော့ပြောထားတာပါဒီပွဲက2019ခုနှစ်နောက်ပိုင်း BTS အဖွဲ့ရဲ့မြောက်အမေရိကနဲ့ဥရောပအာရှတလွားဖျော်ဖြေပွဲ၄ပွဲသွားခဲ့ပြီးတဲ့နောက်ပထမဆုံးအချိန်ပြန်ကျင်းပတာလည်းဖြစ်ပါတယ် အဖွဲ့ဝင်ခုနှစ်ယောက်ပါ BTS အမျိုးသားလေးတွေရဲ့ K-pop အဖွဲ့အမေရိကန်နောက်ချန်ကယ်လီဖိုးနီးယားပြည်နယ် Los Angeles မြို့ကဆိုဖီအားကစားရုံမှာနိုဝင်ဘာလ28-28အပြင်ဒီဇင်ဘာ1နဲ့2မှာလည်းဖျော်ဖြေဦးမှာဖြစ်ပါတယ်။တောင်ကိုရီးယားမှာထက် COVID-19 ရောဂါကူးစက်မှုအများကြီးပိုများနေသေးတဲ့အမေရိကန်ပြည်အောင်စုမှာအခုဖျော်ဖြေပွဲလုပ်တာကအမေရိကန်ပြည်အောင်စုကလူစုလူဝေးပြုလုပ်မှုနဲ့ပတ်သက်လို့စီကံသိပ်ပြီးတင်းကျပ်မထားတာကြောင့်လည်းပါနိုင်ပါသေး BTS ကိုကိုစားပြုတဲ့ Big Hit Music ကိုဆက်သွယ်ပြီးဒါနဲ့ပတ်သက်လို့ Writer သတင်းဌာနကမေးကြည့်လာမှာတော့တစုံတရာအကြောင်းပြန်တာမရှိပါဘူး BTS အဖွဲ့ဟာ2023မှာစပြီးစင်ပေါ်ရောက်တဲ့က K-pop ကိုကမ္ဘာမှာအကြီးအကျယ်ဆုံးအောင်မြင်အောင်လို့သူရဲ့လူငယ်တွေအာရုံကိုဖန်ဆားနိုင်တဲ့စကလုံးတွေမြူးကြတဲ့ဂီတသံတွေအကတွေပြီးတော့လူငယ်တွေရဲ့စိတ်ဓာတ်အားကိုမြင့်တင်ပေးတဲ့တချင်းစာသားတွေလူမှုကွန်ရက်ကမ်ပိန်းတွေနဲ့အောင်မြင်မှုကိုဖော်ဆောင်နိုင်ခဲ့ပါတယ်။အရင်တစ်ပတ်ကတော့သူတို့အဖွဲ့ဟာအမေရိကန်ဂီတဆုချီးမြှင့်ပွဲမှာအကောင်းဆုံးအနုပညာရှင်ဆုရခဲ့ပါတယ်။ပြီးတော့နွေရာသီကထွက်ထားတဲ့သူရဲ့ Battle ဆိုတဲ့တချင်းနဲ့အကောင်းဆုံး Pop တချင်းဆုလည်းရခဲ့ပါတယ်။မနစ်ကကိုရိုနာဗိုင်းရပ်စ်ကကြီးအခြေအနေဆိုးနေချိန်မှာတော့သူတို့ရဲ့အကြီးဆုံးဖြစ်မဲ့ပွဲစဉ်40နီးပါးပါတဲ့ကမ္ဘာလှည့်ဖျော်ဖြေပွဲခီးစဉ်ကြီးကိုသူတို့ဖျက်လိုက်ရပြီးတော့နောက်ပိုင်းအွန်လိုင်းကနေပြီးတော့ပဲဖျော်ဖြေပွဲတွေကျင်းပနိုင်ခဲ့တာအခုထိဖြစ်ပါလိမ့်ရှင် Took my crew to Japan party like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly Then we headed out to China Taylor said that's where we find us ဒီတက်တဲ့ရောင်တွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလိမ့်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါလိမ့်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မရေတနာကျော်အစီအစဉ်တင်ဆက်ပေးခဲ့တဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုရှုစားခဲ့ရတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ VOA American အတန်ရဲ့မြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်တလဲပြောပြပေးပါရှင
်။ဩစတြေးလျဆွေရဲ့ရင်းနှီးမြှုပ်နှံမှုရမုံငွေနဲ့ရင်းနှီးမြှုပ်နှံမှုလွတ်ဆောင်နေတဲ့အထက်မြန်မာစစ်တပ်နဲ့ဆက်နွယ်မှုရှိတဲ့စစ်လက်နဲ့ထုတ်လုပ်တဲ့ကုမ္ပဏီတွေလည်းပါဝင်နေတယ်လို့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရကဝေဖန်လိုက်တာကိုကုတ်ကပြီးတော့ဩစတြေးလျအခြေစိုက် ABC သတင်းမှဖော်ပြပါတယ်။ဩစတြေးလျဆွေရဲ့လက်အောက်ခံ Future Fund ကကြီးကြပ်ရင်းနှီးမြှုပ်နှံနေတဲ့ရမုံငွေဒေါ်လာ158တန်းနဲ့မှာမြန်မာစစ်တပ်ကိုတက်လီရင်ရောင်းချပေးနေတဲ့စစ်လက်နဲ့ထုတ်လုပ်ရေးကုမ္ပဏီအပါအဝင်အများပြည်သူရင်းနှီးမြှုပ်နှံနေတဲ့ကုမ္ပဏီပေါင်း14ခုပါတယ်ဆိုတာကိုသတင်းအချက်အလက်လွတ်လပ်ခွင့်ဆိုင်ရာဥပဒေအရတောင်းဆိုရရှိခဲ့တဲ့အထောက်အထားတွေတွေ့ရကြောင်းတက်ကြွလှုပ်ရှားသူတွေကပြောပါရခင်ဗျာမြန်မာနိုင်ငံမှာလေကြောင်းကာဝေးရေးစနစ်အတွက်ရုရှားထံကနေ2020ခုနှစ်ခရီးကမှာယူခဲ့တယ်လို့ဆွီဒင်နိုင်ငံအခြေစိုက်နိုင်ငံတကာညဉ့်ညံ့ရေးသုတေသနအဖွဲ့စစ်ပရီရဲ့သတင်းအချက်အလက်တွေမှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းယူခဲ့ပေမဲ့လည်းမှာယူထားတဲ့ Pantsil S1 လေကြောင်းကာကွယ်ရေးစနစ်ကိုမြန်မာနိုင်ငံဘက်ကလွှဲပြောင်းပေးမှဖြစ်တယ်လို့ရုရှားတာဝန်ရှိသူတွေကကိုကပီစစ်ဖက်နဲ့ကာကွယ်ရေးဆိုင်ရာသတင်းမီဒီယာတွေမှာလည်းဖော်ပြကြပါတယ်။အဲဒီလက်နက်တွေထဲမှာ Pansy S1 ရွှေလျားလေကြောင်းကာကွယ်ရေးတုံးကြီးစနစ်အပြင် 57E6 လို့ခေါ်တဲ့မြေပြင်ကနေဝင်ဟင်ပစ်တုံးကြီးတွေလည်းပါဝင်ပါတယ်။ COVID-19 မျိုးကွဲသစ် Omicron ကူးစက်နေသူ6ဦးစကော့တလန်မှာတွေ့ရှိရကြောင်းအစိုးရကဒီကနေ့အတည်ပြုပြောကြားလိုက်ပါတယ်။ယောဂပိုကူးစက်ခံထားသူတွေအနေနဲ့ဘယ်နေရာကကူးစက်တယ်ဆိုတာသူတို့အနေနဲ့အတိအကျမသိရသေးကြောင်းတချို့ကူးစက်သူတွေဟာခရီးသွားလို့မဟုတ်ပဲလူမှုအတိုင်းဝိုင်းမှာတင်ကူးစက်တာမျိုးဖြစ်နေကြောင်းစကော့တလန်အစိုးရကပြောပါတယ်ခင်ဗျာမနက်ဖြန်နေမှာလား30ရဲ့နေ့ကစပြီးတော့နိုင်ငံခြားကရောက်လာကြမဲ့ဧည့်သည်အားလုံးကိုဂျပန်နိုင်ငံကပိတ်ပင်မှာဖြစ်ပါတယ် Omicron မျိုးကွဲ COVID virus ကြောင့်ဂျပန်နိုင်ငံမှာအဆိုးဆုံးဖြစ်နိုင်ခြင်းအနေအထားကိုယူဆကာကွယ်တဲ့အနေနဲ့အရေးယူဆောင်ရွက်လိုက်တာဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ကတနင်္လာနေ့မှာသတင်းတောက်တွေကိုပြောပါရခင်ဗျာ
။နိုမာလာ29ရက်တနင်္လာနေ့အတွက်နောက်ဆုံးရသတင်းချင်းချုပ်ကိုကိုစုံဝင်းလိုင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကနန်းလောင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ L Santos နဲ့ Pijel Elias တို့ဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်မှုဖြင့်ကျမစုမွန်ကတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အတန်လွှင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတလှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကျန်းမာဘေးပရာဝေးကွာလို့လိုရာဆန္ဒပြကြပါစေရှင်
This program has come to you from the Voice of America.